Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ် February 16ရက်ဗုဒ္ဓဘုနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ် Line Meter 3249တို့အပြင် Line Meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ယူကရိန်းကိုရုရှားကျူးကျော်မဲ့အရေးသမ္မတဘိုင်ဒန်ထပ်မံသတိပေးလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။တခါမြန်မာနိုင်ငံမှာပြန်လွတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးလှုပ်ရှားသူတွေမပါတဲ့အတွက်ဝေဖန်မှုတွေရှိနေတဲ့အကြောင်းတင်ပြတဲ့အခါမှာတော့
နိုင်ငံရေးနဲ့ဆက်နွယ်တဲ့စီးမှုပုံမှန်ကျူးလွန်တဲ့သူတွေတော့ဒီခွင့်ခံစားကိုမပေးဘူးဆိုတဲ့ကြောဆက်ဆံမှုကတော့ဒီလိုဒီနေ့တက်တာကိုပြည်နေရမှာမစင်းလာအပ်ဘူးလို့ကျတော့ဒီတိုင်းနေနေ
ဒါကတော့ရှင်းနေတဲ့ဦးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်တခါနှမ်းခါကြေးရွာကစစ်ဘေးဒုက္ခသည်တွေဆေးဘက်ဆိုင်ရာအကူအညီလိုအပ်နေတဲ့အခြေအနေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါညဆွေနေကန်ကဘာတလွားခီးသွာအမေရိကန်နိုင်ငံ၏အကြောင်းသိကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူကျွန်မကပြောပြမှာပါရှင
်ရုရှားအနေနဲ့ယူကရိန်းကိုဝင်ရောက်တိုက်ဖို့ဖြစ်နိုင်ခြင်းအများကြီးရှိနေသေးပဲဖြစ်ကြောင်းနဲ့ရုရှားအနေနဲ့ဆွေးနွေးဖြည့်ရှင်းမှုတွေကိုဆက်လုပ်ဖို့အင်ကာနေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းပြောဆိုလိုက်ပါတယ
် World War II was a war of necessity but if Russia attacks Ukraine it would be a war of choice or a war without cause or reason
ဒုတိယကမ္ဘာစစ်ဟာလူအလုံးတိုက်ခဲ့ရတဲ့စစ်ပွဲဖြစ်ပါတယ်ဒါပေမဲ့လည်းရုရှားကယူကရိန်းကိုတိုက်မယ်ဆိုရင်တော့ဒီစစ်ပွဲဟာရွေးချယ်စရာရှိလျက်နဲ့တိုက်တဲ့စစ်ပွဲအကြောင်းမဲ့တိုက်တဲ့စစ်ပွဲဖြစ်လိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာအင်ဗျူတော်မှာပြောဆိုသွားခဲ့တာပါရုရှားသမ္မတကအင်္ဂါနေ့အစောပိုင်းမှာဆွေးနွေးမှုတွေအတွက်အစဉ်သင့်ရှိတယ်လို့ပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်သမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါရုရှားကယူကရိန်းကိုဝင်ရောက်တိုက်ခဲ့မယ်ဆိုရင်ယူကရိန်းမှာလူတွေအများကြီးသေနိုင်ပါတယ်ဒီလိုပဲရုရှားဘက်ကလည်းမဟာဗျူဟာမြောက်ပေးဆပ်မှုတွေအများကြီးဖြစ်ပါပါတကမ္ဘာလုံးကလည်းရုရှားကိုဝိုင်းဝန်းရှုံးချချမှာဖြစ်ပြီးအမေရိကန်နဲ့မဟာမိတ်တွေဟာပြက်ပြက်သားသားပြန်လည်တုံ့ပြန်သွားမယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆက်လက်ပြောဆိုခဲ့ပါတယ်အင်္ဂါနေ့မှာပဲရုရှားသမ္မတဗလာဒီမာပူတင်ကတော့ဆွေးနွေးမှုတွေအတွက်အသင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်ဒါ့အပြင်ရုရှားတပ်တချို့ယူကရိန်းတစ်စပ်ကပြန်လည်ရုတ်သိမ်းခဲ့တယ်လို့ရုရှားဘက်ကပြောပါတယ်ဒါပေမဲ့အမေရိကန်ဘက်ကတော့အတိမပြုနိုင်သေးဘူးလို့ဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာဒေတိုးကောင်းဆောင်နေအပါအဝင်မဟာမိတ်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးတိုင်းနဲ့ချီတဲ့ရုရှားတပ်တွေဝိုင်းခံထားရတဲ့ယူကရိန်းအရေးဆွေးနွေးဖို့အင်္ဂါနေ့မှာ Belgian နိုင်ငံ Brussels မြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်ဗတ်ထူးနေ့နဲ့ကြာတာပတင်းနေ့မှာတွေ့ဆုံကြပြီးရုရှားကယူကရိန်းကိုဝင်ရောက်မတိုက်အောင်ဘယ်လိုလမ်းလွှဲပေးနိုင်မလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ကာကွယ်ရေးဝန်ကြီးအော့စတင်ဟာရုရှားနဲ့အင်ဒီဂျင်းနေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့လစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတွေကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။တောက်ကြနေမှာပိုလန်သမ္မတနဲ့တွေ့ဆုံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့ပိုလန်မှာချထားတဲ့အမေရိကန်တပ်တွေထံကိုသွားရောက်မှာဖြစ်ပါတယ်။ပိုလန်နိုင်ငံကိုအမေရိကန်တပ်တွေ9000အထိတိုးချဲ့ချထားမှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်အင်္ဂါနေ့ကပြောဆိုရမှာတော့ရုရှားတပ်တသိန်းခွဲလောက်ဟာမြောက်ဘက်ဘယ်လာရုစ်နဲ့တောင်ဘက်ခရိုင်းမီးယားဒေသတွေမှာခြားထားသလိုအရှေ့ဘက်ယူကရိန်းနဲ့ဇာတလျှောက်မှာခြားထားကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြအတဲကိုကူညီဖြည့်ရှင်းဖို့အတွက်ကုလသမဂ္ဂနဲ့လက်တွဲပြီးရှေ့လာတဲ့ကြာရင်နိုင်ငံတကာညီလာခံတရက်ကိုကျင်းပသွားမယ်လို့အင်္ဂါနေ့တုန်းကဗြိတိန်နိုင်ငံကထုတ်ပြန်ကြေညာပါတယ်။အကူအညီပေးရေးဝန်ထမ်းတွေကတော့နေပေါင်း20ကြာအာဖဂန်စစ်ပွဲမှာတည်ခဲ့ရတဲ့အရေးအတွက်အထက်အငတ်ဘေးကြောင့်တည်မဲ့သူအရေးအတွက်ကပိုများနိုင်တယ်လို့လဲသတိပေးနေပါတယ်အာဖဂန်လူဦးရေရဲ့ထက်ဝက်နေပါရှိတဲ့လူဦးရေ23တန်းလောက်အသက်ရှင်ရပ်တည်နိုင်ဖို့အစားအစာခိုးလိုနေထိုင်စရာနဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးကုလသမဂ္ဂကတောင်းခံထားတဲ့အမေရိကန်ဒေါ်လာ 4.4 ဘီလီယံရရှိဖို့ နိုင်ငံတကာညီလာခံကိုခေါ်ယူသွားမှာဖြစ်ပါတယ်။ဒီလိုအပ်ချက်ဟာအလွန်ကြီးမားပြီးတော့အချိန်မီမလုံနိုင်ဘူးဆိုရင်ကြီးမားတဲ့စိုးကျိုးတွေကိုခံစားရလိမ့်မယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးလစ်ထရတ်ကပြောဆိုပါတယ်။လိမ့်မိုင်းဆန်ရအနိုင်ကျင့်စော်ကားခံရတယ်လို့အမျိုးသမီးတူကဆွဆွဲထားတဲ့အမှုကိုဗြိတိန်ဘရင်မာကြီးရဲ့သားတော်မင်းသားအင်ဒရူးကကြေရေးလိုက်ပါတယ်။နယူးယောက်မဟန်တန်တရားရုံးမှာတရားလိုဖြစ်သူဗာဂျီးနီးယားဂျူဖရီရဲ့ရှေ့နေကအင်္ဂါနေ့မှာစာတစောင်းတင်ပြခဲ့ပြီးနောက် JA အကြောင်းသတင်းထွက်လာခဲ့တာပါ။ JA ဘို့သဘောတူညီချက်အသေးစိတ်ကိုထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့အနိုင်ကျင့်စော်ကားခံရသူတွေကိုအကူအညီပေးဖို့ထူထောင်ထားတဲ့တရားလိုဖြစ်သူမစ်ဂျူဖရီရဲ့ပရာဟိတအဖွဲ့ကိုမင်းသားအင်ဒရူးကအလူငွေအများပြားပေးအပ်ဖို့ရည်ရထားကြောင်းတရားလိုရှေ့နေရဲ့စာထဲမှာဖော်ပြထားပါတယ်။အခုကအသက်38နှစ်ရှိပြီဖြစ်တဲ့ Miss Jeffrey ဟာသူအသက်18နှစ်အရွယ်တုန်းက Jeffrey Epstein ဆိုသူနဲ့သူ့ရဲ့အဖော်ဖြစ်သူ Glenn Maxwell တို့ကလူကုန်ကူးခေါ်ဆောင်သွားခဲ့ပြီးမင်းသား Andrew အတွက်လိမ်မိုင်းဆန်ရဖျော်ဖြေဖို့အတင်းအကျပ်ခိုင်းစေခဲ့တယ်ဆိုပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။မင်းသား Andrew ကတော့လူကုန်ကူးမှုနဲ့ဖမ်းဆီးခံရပြီးထောင်ထဲမှာတည်ဆုံခဲ့တဲ့ Jeffrey Epstein နဲ့ပတ်သက်မိခဲ့တာကိုတောင်းတရကြောင်းနဲ့Miss Jeffrey ကိုတတိရှိသူဖြစ်ချီးကျူးခဲ့ပါတယ်။ဒါပေမဲ့သူ့အပေါ်ဆွဲချက်အားလုံးနဲ့ပတ်သက်လို့တော့ဝန်ခံပြောဆိုတာမျိုးမရှိပါဘူး။လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုဆွဆွဲချက်တွေထွက်ပေါ်ခဲ့ရကတက်တော်62နှစ်ရှိပြီဖြစ်တဲ့မင်းသား Andrew ကိုဗြိတိရှ်ဘီအမကြီး Elizabeth ကပြီးခဲ့တဲ့လတည်းတုန်းကထီးနန်းအဆောင်အယောင်တွေနဲ့စစ်ဘက်တာဝန်တွေကိုရုပ်သိမ်းခဲ့ပါတယ်။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်ထိုင်းနိုင်ငံမှာဘရင်ရဲ့ဩဇာအရှိန်အဝါကိုကန့်သတ်ဖို့တောင်းဆိုဆန္ဒပြသူတွေကိုအားပေးထောက်ခံနေတဲ့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ကိုတိုင်းပြည်ကနှင်ထုတ်ဖို့တောင်းဆိုမှုတွေရှိနေတာကြောင့်လက်တွေဆောင်ရွက်ဖို့ပြင်ဆင်နေကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့အကြီးအကဲလက်ထောက်အရာရှိတယောက်ကပြောလိုက်ပါတယ် AI အဖွဲ့ကိုနှင်ထုတ်ဖို့ထောက်ခံသူတွေကိုပြီးခဲ့တဲ့နှစ်ကစစူးစောင်းခဲ့ရမှာအခုအခါလက်မှတ်ထိုးသူတသန်းရရှိထားတာကြောင့်ပြည်ရေးရေးနဲ့အမျိုးသားလုံခြုံရေးကောင်စီကိုကြာတာပတင်းနေမှာတင်ပြဖို့ရှိနေကြောင်းထိုင်းဝန်ကြီးချုပ်ရုံးရဲ့ဒူးဝင်ကြီး69 at one က BOA ကိုပြောပါတယ်ထိုင်းပြည်ရင်စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့စူပူသူတွေနဲ့ AI အဖွဲ့ဟာပူးပေါင်းလှုပ်ရှားနေတယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့နှစ်2019ခုနှစ်နှောင်းပိုင်းတုန်းကဝန်ကြီးချုပ်ပရာယုတ်ရာထူးကနှုတ်ထွက်ပေးဖို့နဲ့နောက်ပိုင်းမှာတော့ပြည်ရင်စနစ်ကနိုင်ငံရေးကိုဩစာလွှမ်းမိုးမှုမရှိအောင်ပြုပြင်ပြောင်းလဲဖို့အချက်ဆက်ချက်တောင်းဆိုဆန္ဒပြခဲ့ကြတဲ့လူငယ်တွေဥဆောင်တဲ့လှုပ်ရှားမှုမှာပါဝင်သူတွေကိုစူပူသူတွေလို့ထိုင်းအာဏာပိုင်တွေကရည်ညွှန်းပြောဆိုလေးရှိပါတယ်။ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေရုံးကတော့ပြုပြင်ရေးဆဲချက်ဟာဘရင်စနစ်ကိုဖယ်ရှားဖို့ရည်ရွယ်တဲ့အခြေခံဥပဒေကိုချိုးဖောက်တဲ့လုပ်ရက်အဖြစ်မကြာသေးခင်ကပဲဆုံးဖြတ်ခဲ့တာပါ။ AI အဖွဲ့ကတော့တရားရုံးဆုံးဖြတ်ချက်ဟာလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေအတွက် NDA ကြီးမားတဲ့လုပ်ရက်အဖြစ်ဝေဖန်ခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်ရနာတိုင်းနဲ့နှစ်ပတ်လည်အထိမ်းအမှတ်ဖြစ်ဒီလာဇန်းတို့ကမလေးရှားနိုင်ငံမှာဆန္ဒပြလို့ဖမ်းဆီးခံရသူတွေကအများစုပြန်လွတ်လာကြပါတယ်။ဖေဖော်ဝါရီလ3ရက်ကကွာလာလမ်ပူမြို့တော်မှာဆန္ဒပြခဲ့ကြလို့30ဦးထဲမှနေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီတည်းက25ဦးဟာမနစ်အင်္ဂါနေ့မှာပြန်လွတ်လာခဲ့ကြောင်းမလေးရှားအခြေဆိုင်မြမရေးလှုပ်ရှားသူဦးစိုးထက်သိန်းက VOE ကိုပြောပါတယ
်။အားလုံး25ဦးမှ5ယောက်ပြန်လွတ်ပါတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့ဒီဥစ္စာကိုဖမ်းလာတာကတော့ကျွန်တော်ဂျင်ကျန်းမှာတို့ကိုချုပ်ထားတယ်။အမှုကင်တာကတော့ပူတူးရဲစခန်းကနေရဲမှာအမှုကင်တယ်။ရဲစခန်းမှာပဲတရားဝင်တန်ကြီးတောင်းဝင်ကိုတောင်းခဲ့တဲ့ကိစ္စမှာအောင်မြင်သွားတယ်သူကသူအဆင်ပြေသွားတယ်ပေါ့နော်အဲကြောင့်ကျွန်တော်တို့ရေတရားရုံးမှာတက်ပြီးတန်ကြီးတောင်းနေရမလို့ပဲနဲ့ကျွန်တော်ရဲစခန်းမှာတန်ကြီးတောင်းဝင်တရားဝင်ကနေတရားရုံးကနေဖွင့်ပေးခဲ့တယ်
ပြန်လွတ်လာသူတွေဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကထုတ်ပေးထားတဲ့အတိမတ်ပြုလက်မှတ်ကိုင်ဆောင်ထားသူတွေနဲ့တရားဝင်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေဖြစ်တယ်လို့လည်းပြောပါရယ်။ပြန်မလွတ်လာသေးသူ6ယောက်ကတော့နိုင်ငံကူးလက်မှတ်သက်တမ်းကျော်လွန်နေတဲ့မြန်မာနိုင်ငံသားတွေဖြစ်ကြပါရယ်။ခမန်းကြီးမြန်မာ9သိန်းခွဲလောက်အလုံးလုံးနေတဲ့မလေးရှားမှာမြန်မာနိုင်ငံသားတွေဟာမကြာခဏဆိုသလိုလူဝေမှုကြီးကြပ်ရေးဥပဒေတွေနဲ့ဖမ်းဆီးအရေးယူခံရလိရှိပါရယ်။နိုင်ငံတွေနဲ့ကုမ္ပဏီတွေကနေထုတ်လွှတ်တဲ့လေထုငြိမ်းချမ်းမှုဟာကိုဗစ် -19 ကပ်ရောဂါထက်တကဘာလုံးမှာသေဆုံးမှုကိုပိုပြီးများစေကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအစိုးရခန်းစာကသတိပေးလိုက်ပါတယ်။အစိတ်သင့်ဓာတုပစ္စည်းတချို့ကိုတားမြစ်ဖို့ရည်မှန်းချက်ကြီးကြီးထားအမြန်ဆုံးဆောင်ရွက်ဖို့လည်းအဲ့ဒီအစိုးရခန်းစာမှာတောင်းဆိုထားပါတယ်။ပိုသက်ဆီပလတ်စတစ်နဲ့အီလက်ထရောနစ်ဆွန့်ပစ်ပစ္စည်းတွေကထွက်လာတဲ့လေထုညဉ့်ဉန်းမှုဟာကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖြစ်ပေါ်စေပြီးတစ်နှစ်ကိုအနည်းဆုံးလူပေါင်း6သန်းလောက်အချိန်မတိုင်ခင်သေဆုံးမှုဖြစ်စေကြောင်းအစိုးရခန်းစာမှဖော်ပြထားပါတယ်။အချက်အလက်စုစည်းတဲ့ဝေါ်မီတာကထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း 5.9 သန်းရှိနေပါတယ်။ရုရှားအားကစားမယ်ကမီလာဗယ်လီဗာဟာဒီကရက်ဒီဇင်ဘာလကတားမြစ်ဆေးသုံးဆွဲမှုတွေရှိခဲ့ပေမဲ့ဘေကျင်းဆောင်းရာသီအိုလံပစ်ပွဲမှာရှင်ပြိုင်ခွင့်ပြုလိုက်တာကြောင့်အင်္ဂါနေ့ကအမျိုးသမီးအလှစကိတ်စီးပြိုင်ပွဲပထမအကြော်မှာပါဝင်ရှင်ပြိုင်ခဲ့ပါတယ်။အင်္ဂါနေ့အထိအိုလံပစ်အားကစားပွဲတွေမှာနော်ဝေးနိုင်ငံကရွှေတံဆိပ်12ခုအပါအဝင်စုစုပေါင်းစုတံဆိပ်26ခုနဲ့နိုင်ငံအားလုံးကိုဦးဆောင်နေပါတယ်။ရုရှားကတော့စုစုပေါင်းစုတံဆိပ်20နဲ့ဒုတိယအမေရိကန်နဲ့ကနေဒါတို့ကစုစုပေါင်းစုတံဆိပ်18ခုစီနဲ့တတိယနေရာမှာရှိနေပြီးဩစတြေးလျကတော့စုစုပေါင်းစုတံဆိပ်16ခုနဲ့စတုတ္ထနေရာမှာရှိနေပါတယ်ရှင
်။ဒါကတော့ဗုဒ္ဓဖူးနေ့နည်းနည်းခင်းအတွက်သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူကျမကတင်ဆက်ခဲ့တာပါ။ကျမတို့ရဲ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြခင်မှာတော့ပြန်လွတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးလှုပ်ရှားသူတွေမပါတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေတဲ့အခြေအနေကိုပြောပြမှာပါ။အခုတော့မြမရေးအာဆီယံချီကပ်ပုံအပေါ်မှာအကဲခတ်တွေရဲ့အမြင်ကိုစူးစီးတင်ပြမှာပါရှင်။ February 18ရက်နေ့မှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဘူးလို့မြန်မာနိုင်ငံကပြောပါတယ်တက်ရောက်မယ်ဆိုရင်နိုင်ငံရေးအစ်စ်မဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ရမှာဖြစ်ပါတယ်ဒီအစည်းအဝေးမှာမြန်မာကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးတော့အာဆီယံအတွင်းမှာသဘောထားကွဲလဲတာတွေတခါမြန်မာအပေါ်ကင်တွယ်ရေးကို VOA ရဲ့အင်ဒိုနီးရှားသတင်းဌာနသတင်းတောက် Ever Mazariver ကနေပြီးတော့သုံးသက်သူတွေနဲ့တွေ့ဆုံမေးမြန်းထားတာကိုဥတင်မောင်တန်းကစူးစီးတင်ပြမှာပါရှင်
မြန်မာနိုင်ငံဟာပိုလို့အထူးကျန်နိုင်ငံတစ်နိုင်ငံဖြစ်သွားနိုင်တယ်လို့သုံးသက်သူတွေကအကဲဖြတ်နေကြပါတယ်။ February 18ရက်နေ့မှာကျင်းပမဲ့အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့စီဝေးကိုမတက်ရောက်ဘူးလို့မြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်က February 14ရက်နေ့မှာပြောပါတယ်။အာဆီယံတွင်နိုင်ငံတိုင်းဒန်းတူရည်တူပါဝင်တက်ရောက်ခွင့်ရှိရေးဟူသည့်မူနစ်ထုံးတမ်းစဉ်လာများကိုတွေးဖိနေသည့်အတွက်မတက်ရောက်တာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောထားပါတယ်။အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့အစည်းအဝေးမှာတက်ရောက်ဖို့စစ်ကောင်စီရဲ့မြန်မာနိုင်ငံကြ ాయి ဝန်ကြီးကိုဖိတ်ကြားရေးမှာအဖွဲ့ဝင်နိုင်ငံတွေကြသဘောတူညီချက်မရရှိတာကြောင့်နိုင်ငံရေးအစ်စ်မဟုတ်တဲ့မြန်မာကိုယ်စားလှယ်ကိုပဲဖိတ်ကြားမယ်လို့ကမ်ဘောဒီးယားက February 3ရက်နေ့ကပြောခဲ့ပါတယ်။ဘယ်သူမှမတက်ဖဲနေတာတဲ့နိုင်ငံရေးအစ်စ်မဟုတ်တဲ့သူတယောက်တက်ရောက်ပြီးမြန်မာကိုယ်ကိုစားပြုဖို့ကျွန်တော်အားပေးချင်ပါတယ်လို့နိုင်ငံကြ ాయి ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူချမ်ဆွန်ရီကပြောပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တယ်လို့အဆွတ်ဆွဲခံရတဲ့စစ်ကောင်စီဥက္ကဋ္ဌဘိုလ်ချုပ်မွန်းကြီးမင်းအောင်လှိုင်ကိုဇန်နဝါရီလတုန်းကတွားရောက်တွေ့ဆုံခဲ့ပြီးနိုင်ငံကြ ాయి ဝန်ကြီးကိုဖိတ်ဖို့ကြိုးစားခဲ့သေးတယ်လို့မြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာအတိအမှတ်ပြုပြောထားပါတယ်ဒါပေမဲ့အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူတို့ကဖုန်းကနေတဆင့်ဟွန်ဆန်နဲ့ဆွေးနွေးကန့်ကွက်ခဲ့ကြတယ်လို့ကြေညာချက်တွေလည်းထုတ်ခဲ့ကြတာကြောင့်မူလဆုံးဖြတ်ချက်ဖြစ်တဲ့နိုင်ငံရေးအစ်စ်မဟုတ်သူပဲကိုစားပြုရေးဖြစ်ခဲ့ရတာပါ။ဟွန်ဆန်ကမင်းနဲ့ကစားခဲ့တယ်လို့ထိုင်းနိုင်ငံဘာကောက်အခြေစိုက်အရှိတောင်အာရှလမ်းစုံလို့အဓိပ္ပာယ်ရတဲ့ Southeast Asia Junction အဖွဲ့ကိုထူထောင်သူလျာရှော်တီနိုကပြောပါတယ
်။ Yeah, ini memang banyak orang yang kecewa.
ကမ္ဘောဒီးယားဝန်ကြီးချုပ်အဖြစ်မြန်မာပြည်ကိုသူသွားတာပါလို့သူကပြောတာပေါ့လေ။ဒါပေမဲ့သူကအာဆီယံရဲ့ဥက္ကဋ္ဌလည်းဖြစ်တယ်လေ။အာဆီယံမှာကျွန်းဆွယ်နိုင်ငံတွေဖြစ်တဲ့ အင်ဒိုနီးရှားမလေးရှားစင်ကာပူနဲ့ဖိလစ်ပိုင်တို့ရဲ့တခြားနိုင်ငံတွေကြားမှာမတူကွဲပြားတဲ့အကျိုးစီးပွားတွေရှိနေကြပါတယ်။ဟွန်ဆန်မြန်မာပြည်ကိုသွားတာကိုသူတို့ကသဘောမတူကြပါဘူး။တခြားအာဆီယံနိုင်ငံတွေဖြစ်ကြတဲ့ထိုင်း၊ဗီယက်နမ်နဲ့လာအိုတို့ကတော့တိတ်ပြီးမဆန့်ကျင်ကြပါဘူး
။မြန်မာဘောဘလို့ကင်တွဲမလဲဆိုတာကအာဆီယံအတွက်ကောင်းခဲ့စရာပါ။ဂျကာတာခြေဆိုင်မူဝါဒများတဟဇာတဖြစ်ရေလို့အဓိပ္ပာယ်ရတဲ့ Synergy Policies မူဝါဒလေ့လာရေးအဖွဲ့ကိုထူထောင်သူဒေါက်တာတီနာပရပ်တိုရာဟာဂျာကတော့အခုလို
Menurut saya ini baru solusi sementara ya dari pihak ASEAN.
Karena ASEAN ya yayi phishin bon ma. Myama go phia pe da ma, atit lyo so phia pe bon bo. ASEAN naingan rui a long de tabo de ma shi ja baw. Myama ka le cha go kaung kaung ti ba de. Ta phat ma ro tin mro jwe da ha te ma la shin ma la kaisa phit ni ba de. Bo yo mu ju mi yang lai ha, bi bi san ya ya swe mu ti ya yong ICJ ma a mu shi ni ba de. A mu ga sat twa ni ba de.တဖြည်းဖြည်းနဲ့ပေါ်လာနေပါပြီ။အာဆီယံမှာသူ့ကိုအရေးမယူခဲ့ရင်လူပုဂ္ဂိုလ်တရားအနေနဲ့ ICJ မှာသူ့ကိုအလိုအလျောက်အရေးယူပါလိမ့်မယ်။နိုင်ငံတကာဖိအားဒါမှမဟုတ်ပိတ်ဆို့အရေးယူတာတွေကလွတ်အောင်မြန်မာဖို့ရှောင်နိုင်စရာလမ်းမရှိသလောက်ပါပဲ။ဒါပေမဲ့မြန်မာကအချိန်ရနိုင်သမျှရနိုင်အောင်ကစားပါလိမ့်မယ
်။မြန်မာပေါ်အရေးယူရင်းနဲ့ပတ်သက်ပြီးလီယားကလည်းသူ့ထင်မြင်ချက်ကိုအခုလိုပြောပါတယ်။
ဒ
ီဝါရီပိတ်ဆို့အရေးယူတာကအလုံးမဖြစ်ပါဘူးမြန်မာဟာမြောက်ကိုရီးယားလိုဖြစ်လာမဲ့ဂိမ်းဆိုင်နေပါတယ်တမတော်ခုခံနေတာတွေကိုကျွန်တော်တို့ကဆက်လက်တိုက်ပွဲမဝင်တော့ဘူးဆိုရင်မြန်မာစစ်တပ်ဟာပိုပြီးခိုင်မာလာမယ်ပိုပြီးအကြမ်းဖက်လာမယ်နိုင်ငံသားတွေကတော့အားနည်းအားကိုးရမယ်ဖြစ်လာမယ်နောက်တော့မြောက်ကိုရီးယားနဲ့ပိုပြီးတူလာပါလိမ့်မယ်မြောက်ကိုရီးယားမှာဆိုအာဏာပိုင်တွေဒါမှမဟုတ်အုပ်စုတစုကလွဲပြီးဘာတည်းမှမရနိုင်တော့ပါဘူးမြမရေးကိုကင်တွယ်တဲ့အခါတော့ကြက်ကြတဲ့အချက်တစ်ခုကတော့တရုတ်ပါပဲတရုတ်နဲ့အလုံးလုံးတဲ့အခါအာဆီယံဟာစူးစီးခဲကျစ်နေရပါမယ်မဟုတ်ရင်တရုတ်နဲ့တနိုင်ငံချင်းဆက်ဆံလုပ်ကင်ရပြီးခက်ခဲပါလိမ့်မယ
်အရေးယူပိတ်ဆို့မှုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပြည်တွင်းမလုံခြုံမှုတွေကြောင့်နိုင်ငံတကာကုမ္ပဏီကြီးတွေဖြစ်ကြတဲ့ Total Chevron အန်ကိုရီးယားတမန်ရီလုပ်ငန်း Supost နဲ့ဂျပန်ကီရင်ဘီယာကုမ္ပဏီတို့ဟာမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာခဲ့ကြပါတယ်။ဒါပေမဲ့တရုတ်ရဲ့ယင်းနှိမ့်မြုံနံမှုကတော့တိုးလာနေတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ရဲ့လေ့လာချက်ကဆိုပါတယ်။မြန်မာနိုင်ငံဟာတရုတ်ကိုပဲအားထားနေရတဲ့မြောက်ကိုရီးယားလိုအထူးခြားနိုင်ငံတစ်နိုင်ငံဖြစ်သွားမလားဆိုတဲ့မေးခွန်းကတော့နိုင်ငံတကာသုံးသပ်သူတွေမေးနေကြတဲ့မေးခွန်းတစ်ခုဖြစ်ပါတယ်ခင်ဗျာ။
ဥတည်မောင်းတမ်းပါရှင်မကြခင်မှာတော့ထိုင်းကနေပြန်လာတဲ့မြန်မာအလုပ်သမားတချို့မှာကိုဗစ်ကူးစက်မှုတွေတွေ့ရှိတဲ့ဒီသတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်ရှင်မကွေးတိုင်းထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးကြောင့်ဘေးလွတ်ရာထွက်ပြေးနေကြရတဲ့နှမ်းခါချေးရွာကပြည်သူတွေစေဝါအကူအညီလိုအပ်နေကြပါတယ်စောမျိုးနယ်မှာဆိုရင်လည်းစေဝါတည်ဆောင်မှုဒေသခံတွေအနေနဲ့ရဲစခန်းကထောက်ခံစာတောင်းနေကြရပါတယ်အခုလိုပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့မကွေးတိုင်းကဂံကောခရိုင်မှာစေဝါရှပါခက်ခဲနေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်မကွေးတိုင်းမှာစစ်ကောင်စီကပြီးခဲ့တဲ့နှစ်စက်တင်ဘာလကနယ်မြေရှင်းလင်းတာတွေကြောင့်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တဲ့နှမ်းခါရော်ကရွာသူရွာသား4000ကျော်ဟာနှီးစက်ရတောတောင်တွေမှာခိုးလုံနေကြရပါတယ်တောတောင်တွေရဲ့စေဘေးဒုက္ခတဲ့အဖြစ်နေထိုင်တာအချိန်ကြာမြင့်လာတဲ့အတွက်စေဝါလိုအပ်ချက်တွေရှိနေပြီးဝယ်ယူပြီးတည်ယူဖို့အတွက်လည်းအခက်အခဲရှိနေတာပါဒီချင်းနေနဲ့ပတ်သက်လို့နှမ်းခါကျေးရွာသားတို့ကအခုလိုပြောပါတယ
်ဖိမောင်းလေးတို့ကျင်းနေတယ်ဘာလို့ဒီမလို့အတူတူဖိမောင်းလေးတို့တို့ဝယ်လို့လည်းတော့မလို့ဘူးပါဘာလို့မလို့လဲတော့ဘို့ညို့ဝယ်တယ်တော့အများကြီးပုံမှာတည်လို့မလို့ရတယ်ဝယ်လို့ကရတယ်ပြန်ရတယ်ဆိုတော့ဘာလဲတော့ခက်ခဲလာရောတည်လို့မလို့ရတော့လည်းအများကြီးညို့ပုံမှာလည်းတားလို့မဆုံးဘူးကြကံကောမအပိကလာကံကောမျိုးတို့ကလည်းပြည့်နေခါကျသူ့ရင်တော့ဝယ်လို့ပုံတင်းတော့သူတို့လည်းပြေသွားတည်ခုမရှိတော့ဘူးတို့တည်းစစ်ဘေးကြောင့်မှဒီကြပြည့်ရသူများရဲ့ပြည်သူတွေအားကိုခံကြရတယ်အဲ့ဒါအများကြီး
နန်းခါရွာဟာကံကောကလေးလမ်းပိုင်းမှာရှိတဲ့ကျေးရွာတရဖြစ်ပြီးကလေးမျိုးဘက်မှာလည်းစက်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေလို့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လမ်းခရီးလုံခြုံမှုမရှိသလိုကံကောဘက်မှာလည်းစက်ကောင်စီတန်းတန်းပေးပြီးလက်နက်တွေတပ်ဆင်ပေးထားတဲ့ပြူစောထီတွေအားကောင်းတဲ့ကျေးရွာတွေကိုဖျက်ဆီးရတဲ့အတွက်လုံခြုံမှုမရှိတဲ့အတွက်လည်းအခုလိုခက်ခဲနေတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမကွေးတိုင်းစောမျိုးနယ်မှာဆိုရင်လည်းစေးဆိုင်တွေအနေနဲ့စေဝါဝယ်ယူဖို့ရဲစခန်းထောက်ခံချက်လှုပ်ဆောင်ရတာတွေရှိနေတယ်လို့စောမျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။
အင်းစေဝါကူညီရတော့မလုံလောက်ဘူးလို့ပဲပြောမှာမဟုတ်လို့ဒီ အရေးပေါ်အခြေအနေတလောက်ပဲကုတာမှုပေးနိုင်မှုပဲပြင်ဆင်ထားတာလုံလုံလောက်ကြီးတော့မရှိဘူးကျွန်တော်တို့ရဆေးတွေလည်းဝယ်ရတာနည်းနည်းကျက်တယ်ခက်ခဲတယ်ဘွန်းတော့ခက်တော့ဒီရေချေဆွဲတော့တယ်တချို့ဆိုလည်းဒီဆေးဝယ်ပြရတော့လည်းရပိတ်တော့မတော်ဖက်နေကြတာရှိတယ်ဘွန်းတော့ရှင်းနေမှုမနော်ကျွန်တော်တို့ကလည်းကျွန်တော်တို့စီစဉ်ပြီးလို့ရတယ်လို့ဆိုတော့စီစဉ်ပြီးတယ်ဖက်ကောင်စီရဲ့ပိတ်တာဟုတ်တယ်ကကျွန်တော်တို့ကတော့ဒီဆောမြို့နယ်ဆိုတာဝင်ပေါက်တွေဟာဒီနှစ်နေရအဓိကတော့ဒီကြောက်ထုပဲဆိုရင်မင်းတက်ဝင်ပေါက်လို့ဖြစ်နေတော့ဆောမြို့နယ်ထဲမှာပါတဲ့ကြောက်ထုကတရတော့ gate တို့ပါလို့ဆိုရင်များဆေးဆိုရင်အတဲမခံဘူးပေါ့နော်ပုံမှန်ကတော့လဲဖို့မလိုဘူးပေါ့နော်လက်မှန်နဲ့ရစ်ကန်ထောက်ခံခြင်းနဲ့အဲ့လိုတဲရတာတော်တော့အရင်ထက်ဆိုရင်တော့အဆင်မပြေဘူးဗျာတချို့ကြတော့လည်းရဲစခန်းထောက်ခံခြင်းမယူကျင်တာရှိတယ်တခါရဲစခန်းနဲ့ပတ်သက်ပြီးတော့ထောက်ခံခြင်းတွေယူပြီးမှဆေးဝယ်ရပြန်တော့လဲအဲပြည်သူလူထုကညဉ့်ညင်မှာစိုးလို့တချို့ဆိုင်တွေလည်းပိတ်ထားတယ်တချို့ကတော့လည်းအဲရဲစခန်းဘက်ကိုထောက်ခံခြင်းပညာယူပြီးမှဒါဖြတ်တန်းတည်ဆောင်နိုင်လည်းရှိတယ
်စောကြောက်ထုလောင်းရှိမြို့နယ်၃မြို့နယ်ကိုစုပေါင်းပြီးစောမြို့နယ်လို့သတ်မှတ်ထားတာဖြစ်ပြီးစောမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုတော့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေစုပေါင်းပြီးဖွဲ့ထားကြတာလည်းဖြစ်ပါတယ်။စောမြို့နယ်ထဲမှာလက်ရှိစစ်ဘေးဒုက္ခသည်2000ဝန်းကျင်ခန့်ရှိနေပြီးချင်းပြည်နယ်မင်းသက်မြို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်စစ်ဘေးရှောင်လာရသူတွေလည်းအများအပြားရှိနေပါတယ်။စောမြို့ကစစ်ကောင်စီတွေတက်ဆွဲအခြေစိုက်တဲ့ဌာနဆိုင်ရာရုံးတွေကိုအခုလဖေဖော်ဝါရီ၄ရက်ကစောပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝန်းရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကနေမင်းရှင်းလင်းတာတွေလုပ်နေလို့ဒေသခံတွေကကြေးရော်တွေကိုစွန့်ခွာတင်းချောင်နေကြရပါတယ်ခင်ဗျာ
ကိုရဲမော်မရှင်ပုတ်တပုနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မကြခင်ဒီတင်ဆက်မဲ့အစီအစဉ်နောက်ပိုင်းမှာလဲဒီ KNY အမျိုးသားတိုးတက်ရေးပါတီကတာဝန်ရှိသူတအုပ်နဲ့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြားဖို့ရှိပါတယ်ရှင်ပြည်ထောင်စုနှင့်အထိမ့်မှတ်အနေနဲ့အချင်းတောင်အသီးသီးမှာပြစ်ဒဏ်ကြခံနေရတဲ့အထက်ကအချင်းသားတွေပြန်လွတ်ပေးခဲ့တဲ့အထက်မှာနိုင်ငံရေးအချင်းသားတွေမပါဘူးလို့နိုင်ငံရေးအချင်းသားအရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်နိုင်ငံလုံးမှာရှိတဲ့အချင်းတောင်အသီးသီးမှာထိုက်တင်ပြစ်ဒဏ်ကြခံထားပြီးစီကံကောင်းမွန်စွာနေထိုင်နေတဲ့အချင်းသား814ယောက်ကိုလူငယ်ခွင့်ပြုတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြည်ထောင်စုနဲ့အထိမ့်မှတ်ဖြစ်ကြေညာခဲ့ပါတယ်။နောက်တစ်ချိန်ပြစ်မှုကျူးလွန်ရင်ကြာရှိနေတဲ့ပြစ်ဒဏ်တွေနဲ့ပေါင်းပြီးကြားခံရမယ်ဆိုတဲ့ခံဝင်နဲ့ပြန်လွတ်ပေးခဲ့တဲ့အချင်းသားတွေထဲမှာနိုင်ငံရေးအချင်းသားတွေမပါဝင်ပါဘူးလို့နိုင်ငံရေးအချင်းသားအရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ခုချိန်ထိရရှိထားတဲ့စာရင်းတွေအရနိုင်ငံရေးကြောင့်အချင်းကြနေသူတွေမပါဝင်ဘူးလို့နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကဥထွန်းကြည်ကပြောပါတယ်။
614ရောက်တယ်နောက်ဆုံးအညီလိုတည်ရတာဒီအမွေးစီဝါတော့မပါဘူးယာငါကတော့အမွေးစီဝါဆိုရင်သူတို့အမွေးစီဝါတော်များများလွတ်ပေးတယ်အဲ့တော့ကဓာတ်ထုတ်မှုလို့ဟုတ်ပြီနော်နောက်ကစားရုံနော်အဲ့ဒါဒီလောက်ပဲသူတို့အထူးသဖြင့်တော့နိုင်ငံကြီးအချင်းသားတွေတရားဥပဒေမှာလည်းပါတာမတွေ့ရ
ပြည်ထောင်စုနေထိမှစစ်ကောင်စီအကြီးအကဲလူငယ်ချမ်းသာခွင့်ပေးခဲ့တာဟာနိုင်ငံရေးအမှုတွေနဲ့ထောင်ချနေသူတွေအပေါ်အကျုံးမဝင်တဲ့ပုံဖြစ်နေတာမို့မျှတမှုမရှိနိုင်ဘူးလို့နိုင်ငံရေးအကျဉ်းသားတွေရဲ့အမှုကိုဆောင်ရွက်ပေးနေတဲ့ရှင်းနေတူကအခုလိုပြောပါတယ
်ဒီလူမျိုးသက်သာဆိုရင်ဆိုတဲ့အခွင့်အရေးတရားကအားလုံးနဲ့အကျုံးဝင်တဲ့အခွင့်အရေးတရားဖြစ်ဖို့လိုတာဒီခုနရာဇဝတ်ပြည်ကျဉ်းသားတွေပဲခံစားသည်နိုင်ငံရေးနဲ့ဆက်နွယ်တဲ့ရှင်းမှုပုံမှန်ကျူးလွန်တဲ့သူတွေတော့ဒီခွင့်အရေးခံစားခွင့်မပေးဘူးဆိုတဲ့အကြာဆက်ဆံမှုမျိုးကတော့ဒီလိုဒီင်းတတာကိုတီးတဲ့နေရာမှာမစင်းလာအပ်ဘူးလို့ကျတော့ဒီတိုင်းမင်းနေနေဒီင်းတတာကိုတီးရတော့တော်တော်များများလွတ်လာကြလိမ့်မယ်လို့အားလုံးကပြောလို့နေကြတဲ့အချိန်မှာဒီအခွေအကျင်းသားတွေပဲဒီလိုဒီင်းတတာကိုတီးပြီးတော့ငါငါကကြီးပါဝင်ပေါ့နိုင်ငံကြီးရွေတဲ့ဒီမှုတွေနဲ့ဒီတိုင်းချမှတ်ခံရတဲ့ဒီလိုဒီခွင့်မရဘူးဆိုရင်တော့ဒီမျှတဲ့အခွင့်အရေးပေးဖို့မျိုးမဟုတ်ဘူးလို့ဒီတိုင်းနေမှာ
ပြည်ထောင်စုနေအထိမ့်မှန်အနေနဲ့နှစ်ရှည်ထောင်တန်းတွေချမှတ်ခံထားရတဲ့ NLD အစိုးရကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ရဲ့ပြစ်ဒဏ်ထက်ဝက်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့အေအတပ်ဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံထားရတဲ့46ဦးကိုအမှုတွေပိတ်သိမ်းပေးပြီးပြန်လွှတ်ပေးခဲ့ပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတနင်္ဂနွေလုံးအချင်းထောင်အသီးသီးက814ယောက်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ကြေညာခဲ့ပေမဲ့စစ်ကောင်စီသတင်းစာတွေမှာထုတ်ပြန်ထားတဲ့စာရင်းတွေတိုင်းနယ်ပြည်နယ်ကလေလာစောင့်ကြည့်သူတွေပြုစုထားတဲ့စာရင်းတွေအရတော့လွတ်မြောက်အချင်းသားဥယျာဉ်ဟာ400နီးပါးသာရှိပါတယ်။နိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကဥထွန်းကြည်ကလည်းသူတို့စာရင်းအရ814ယောက်မရှိဘူးလို့ပြောပါတယ်။
သူတို့ကယုံကြည်လို့မရတော့တဲ့အနေအထားဖြစ်သွားပြီလေ။ဆိုင်ရွက်ပေါ်မှာပေါ့နော်၊ကျင်ညာတာ84ပေါ့။ထောင်မျိုးလိုက်ပြီးတော့ contact လုပ်တဲ့အခါမှာလေခုမလေးပြောရင်အနအကစပြောရင်းစီတဲ့ပုဂ္ဂိုလ်ကလေအဲ့မှာမဖြစ်တာများနေတာလေသူကိုနိုင်ကအတိအကျမသိဘူးလို့သူပြောနေတယ်အဓိက84ကိုလွတ်ပေးတာကြီးတက်တာလူငင်းခွင့်လို့ပြောတာပေါ့နော်ဒါပေမဲ့အနောက်အဖွဲ့ပေါင်းမြောက်များစွာနဲ့နော်တင်းတင်းကြပ်ကြပ်သူကလွတ်ပေးတာဒါပေမဲ့ဒီကိစ္စကအပြေမှာကြတော့လေနော်လေးပုံပုံအဲ့ဒါတပုံလောက်ပဲအထွန်းကြီးလို့အနေနဲ့ခံမလို့ရသေးတယ်ကြံတဲ့လူတွေကိုသူတို့ဘယ်လိုပုံစံမျိုးနဲ့လွတ်ပေးမှလဲလွတ်ပေးပြီလားလွတ်ပေးတဲ့စင်ရအောင်သူတို့ပြောတာနဲ့တကယ်လက်တွေ့ရရောကန့်ညီရလားအဲ့ဒါတွေကမိကုတ်ထုတ်ဆရာတွေကအများကြီးဖြစ်သွားပြီဒါပေမဲ့လွတ်ပေးတဲ့လူတွေကိုသူတို့ပြန်လိုက်တဲ့အခါကျတော့လေသူကဥပမာဆိုရင်လေးလာပဲလိုတော့တယ်ဆိုတော့ဒီလိုပုံစံမျိုးတွေဆိုတဲ့အခါကျတော့လွတ်ပေးတယ်ဆိုတာပဲကျင်ညာချက်နဲ့ဆိုင်ပုံမရှိတဲ့တကယ်လက်တွေ့မှာတော့အလုပ်ဖြစ်လာတာမတွေ့ရဘူး
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထုတ်ပြန်ထားတဲ့အတိုင်း814ယောက်ကိုလွတ်ပေးပြီးဖြစ်တယ်လို့ VOA ကိုပြောပါတယ်။နိုင်ငံရေးကျင်းသားတွေပြန်လွတ်မပေးတာနဲ့ပတ်သက်လို့လည်းအခုလိုတုံ့ပြန်ပါတယ်
။ဟုတ်ကဲ့အဲ့ဒီက12နာရီမှာ814ယောက်လုံးကိုဟုတ်တယ်။ဖေဖော်ဝါရီ12ရက်နေ့12နာရီမှာပြီးအလုံးလွတ်ပြီးပါပြီတဲ့။သူကတနိုင်ငံလုံးကလွတ်တာပါလားထောင်းရပြီ။ကျလူတို့ကတော့သူ့ရမူအတိုင်းပဲလွတ်တာပဲ။ငါကငါနဲ့တရားစွဲဆိုခံထားတဲ့လူတွေပါတယ်။ဆန္ဒပြမှုကကျွန်တော်တို့အကျံတဲ့ဆန္ဒပြမှုကြောင့်တရားစွဲမှုတွေပါတယ်။အဲဒီထဲမှာတော့ကျွန်တော်တို့ကနောက်မှမလုပ်ပါဘူးဆိုတဲ့ဝန်ခံချက်နဲ့ကျွန်တော်တို့လွတ်ရမှာမျိုးဖြစ်တယ်ဗျ။အဲသူတို့ဝန်ခံချက်မပေးတဲ့သူတွေကတော့ကျွန်တော်တို့ဒါလွတ်ပြီးတဲ့အထက်မှာချန်ရဲကောင်းကြံရနိုင်တယ်။အဲဒီကျွန်တော်တို့ကယာဉ်ဝင်းမှုကျူးလွန်ထားတဲ့တွေပေါ့။ခင်ဗျားတို့ပြောတာတော့နိုင်ငံရေးအကျဉ်းသားတွေပြောတဲ့ယာဉ်ဝင်းမှုကျူးလွန်ထားတဲ့တွေကသူ့ရဲ့ဥပဒေပုံမှန်နဲ့ပဲကျွန်တော်တို့ကတရားစွဲတာမှဖြစ်တယ်။အဲအဲ့ဒီမျိုးတွေတော့ပါနိုင်မှာမဟုတ်ပါဘူးဗျ။
စစ်တပ်ကအာဏာသိမ်းပြီးနောက်အကျဉ်းသားလူငယ်ခွင့်5ချိန်လုပ်ခဲ့ပါတယ်။2022ခုနှစ်အောက်တိုဘာလမှာအကျဉ်းသားတွေထောင်ထဲချီလူငယ်ခွင့်ပေးခဲ့တုန်းကတော့နိုင်ငံရေးအကျဉ်းသား10ခန်းတာပါဝင်ခဲ့ပါတယ်ခင်ဗျာ
။ကိုခင်မောင်ဆိုမီပါရှင်။အခုတော့ထိုင်းနိုင်ငံကပြန်လာတဲ့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုပြောပြမှာပါ။ထိုင်းမြန်မာနယ်စပ်မဲဆောက်ကနေဖေဖော်ဝါရီလ5ရက်ကနေပြန်ပို့ခဲ့တဲ့ပြည်တော်ပြန်မြန်မာရွှေ့ပြောင်းအလုပ်သမား200ဝန်းကျင်ကိုမြန်မာနိုင်ငံမြဝတီခရိုင်ကိုဗစ်ကပ်ဘေးစောင့်ကြည့်တဲ့ Quarantine Center မှာကိုဗစ်စစ်ဆေးရမှာအလုပ်သမား100ကျော်မှာကိုဗစ်ပိုးကိုတွေ့ရှိရတယ်လို့မြဝတီခရိုင် COVID-19 ကာကွယ်ထိန်းချုပ်ရေးကော်မတီကဖေဖော်ဝါရီလ13ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာတရားမဝင်ဝင်ရောက်လာသူတွေအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိန်းသိမ်းခံရသူတွေကိုထိုင်းအစိုးရကတပတ်မှာ3ရက်နေရာရင်းကိုပြန်ပို့ပေးနေတာပါတနေ့ကိုလူရေ200ဝန်းကျင်နဲ့တပတ်ကိုလူ600လောက်ပြန်ပို့ပေးနေပါတယ်ဖေဖော်ဝါရီလ5ရက်နေ့မှာတော့မြန်မာနိုင်ငံသား199ဦးကိုပြန်ပို့ခဲ့ပါတယ်သူတို့ကိုတော့မြဝတီခရိုင်ထဲကကိုဗစ်ကပ်ဘေးစောင့်ကြည့်ရေးစင်တာမှာထားပြီးကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးပေးခဲ့ရမှာနေရက်ပြန်200ဝန်းကျင်လောက်တည်းကတဝက်လောက်မှာအစုဝေးနဲ့ကိုဗစ်ပိုးတွေ့ရှိခဲ့တာဖြစ်ကြောင်းမြန်မာရွှေ့ပြောင်းလူသမားရေးဆောင်ရွက်နေတဲ့မြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ဒီရပိုင်းတွင်းမှာပြန်ကြတဲ့နေရက်ပြန်ပြီးတော့ပြန်နေတဲ့ကနေပြီးတော့ဒီမြောက်ဝီကြီးကအုပ်ချုပ်ရေးပေါ်ရနေကျန်တော်ရုံမှန်းလို့စစ်စည်းစီတော့စစ်စည်းရဆမ်းပိုင်းမှာနေရပြန်ပြီးတော့ပြန်နေရလူတရာကျော်တွေ့တော့ဒီမြောက်ရီကျင်းသတင်းဒီဘောဘုအုပ်စုကိုရတယ်သတင်းထုတ်ပြန်တာရှိရလေခိုင်ရဲ့ထောင်ထဲတွေအချုပ်ထဲတွေကနေပြီးပြန်လည်လွတ်တယ်လူခိုင်အချင်းထောင်ထဲကနေအချင်းထောင်ပြီးပြန်နေပြီးဒီရာဇဝမှုတစ်မျိုးမျိုးနဲ့ပြန်လွတ်တယ်လူအဲ့ဒီလူတွေထဲမှာပိုးတွေ့ရများတယ်လို့
ထိုင်းမြန်မာနယ်စပ်ချစ်ကြည်တရားနှစ်ကနေပြန်လာသူတွေကဖေဖော်ဝါရီလ13ရက်နေ့ကိုဗစ်စစ်ဆေးချက်အရပိုးတွေ့လူနာ100ဦးထိရှိပါတယ်။ကူးစက်သူတွေဟာတနေ့တည်းပြန်လာကြတာဖြစ်ပြီးကူးစက်သူတွေထဲမှာအမျိုးသား64ဦးရှိပြီးအမျိုးသမီး38ဦးထိရှိပါတယ်။သူတို့ဟာဖေဖော်ဝါရီလ5ရက်နေ့ကမြဝတီမြို့ကိုတနေ့တည်းပြန်လာကြတဲ့မြန်မာအလုပ်သမားတွေဖြစ်ကြပါတယ်။နေရက်ပြန်လာသူတွေကိုလည်းမြဝတီမြို့မှာဖွင့်လှစ်ထားတဲ့ Quarantine Center 4ခုမှာဆက်ရက်ထားပြီးစစ်ဆေးခဲ့ချိန်မှာတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် Siphon Link, bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်။မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီ။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။အင်္ဂါဒီခါမှာရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒီဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီအနာသိမ့်ပြီးတော့ဒီတနည်းအတော်တွေမှာပေါ့နော်ကျွန်တော်တို့ဒီဘလော့ဆယ်ကတော့အားလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဒီနေဦးတော်လိုင်းလှုပ်ရှားမှုတွေကနော်အားကောင်းလာတာဖြစ်တွေ့ရတယ်ဒါကြောင့်လ
ဲဒါကတော့ KNI အမျိုးသားတွတ်တက်ရေးပါတီအတွင်းမှုနှစ်ဦးအောင်စံမြင့်ကိုဦးအောင်စံမြင့်ကနေပြီးတော့ VOA ကိုပြောသွားတာပါဒီဆရာနာတိတ်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့သုံးသက်ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါကပတလွားခီးသွွားအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါ။ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ရှော့ချလိုက်ချိန်မှာပဲစစ်တင်တန်းပေးနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေလည်းယူကရိန်းကထွက်ခွာဖို့အင်ဖြူတော်ကညွှန်ကြားထားပါတယ်။ရုရှားတပ်ဖွဲ့ဝင်တသိန်းလောက်ဟာယူကရိန်းကိုဝိုင်းပတ်ထားပြီးအချိန်မရွေးဝင်ရောက်သိမ်းပိုက်နိုင်တယ်လို့လည်းအမေရိကန်ဘက်ကပြောထားတာပါ။အရစ်အဘဆာဒီပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်။
ယူကရိန်းမြောက်ဖက်အင်ဂျီနိုင်ငံဘီလာရုစ်မှာရုရှားနဲ့ဘီလာရုစ်တပ်ဖွဲ့ဝင်တွေစစ်ရေးလက်ချင်နေပါတယ်။ယူကရိန်းနယ်စပ်တကြောမှာရုရှားကတပ်ဖွဲ့ဝင်3000လောက်ဆီလွတ်ပြီးစစ်ရေးလက်ချင်ပြနေပေမဲ့လည်းယူကရိန်းကိုကျူးကျော်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးပြောနေတာပါ။အမေရိကန်မျိုးသားလူကြိုရေးအကြံပေး Jake Sullivan ကတော့တန်တရားဖြစ်စရာကောင်းတဲ့ရုရှားရဲ့လှုပ်ရည်နဲ့ပတ်သက်ပြီး CNN State of the Union စီစဉ်မှာအခုလိုပြောပါရယ်
။ The way they have built up their forces, the way they have maneuvered things in place.
သူတို့တပ်တွေအင်အားအများပြနဲ့အခိုင်အမာလာရောက်နေရယူထားပုံကိုကြည့်ရင်စစ်ရေးအရကျူးကျော်ဝင်ရောက်မယ်ဆိုတာမျိုးဖြစ်နိုင်ခြေများနေပါတယ်။တန်တမန်ကြီးရဆက်ပြီးဆောင်ရွက်နေပေမဲ့လည်းရုရှားဘက်ကကျူးကျော်လာမယ်ဆိုရင်မဟာမိတ်တွေနဲ့အတူလက်တွဲပြီးညီညီညွတ်ညွတ်ပြက်ပြက်တတတုံ့ပြန်ဖို့ပြင်ဆင်နေပါတယ်
။စနေနေ့ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြပြီးတကယ်လို့သာရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်မယ်ဆိုရင်တမဟုတ်ချင်းမိဂုံရန်ကုန်တုံ့ပြန်သွားမယ်လို့ဘိုင်ဒန်ကပြောဆိုခဲ့ကြောင်းအင်ဗျူရော Twitter မှာရေးသားထားပါတယ်။ရုရှားဘက်ကကျူးကျော်ဝင်ရောက်မယ်ဆိုရင်ကာလာချာရှီစိုးကျိုးတွေနဲ့ရင်ဆိုင်ရဖို့ရှိကြောင်းလည်း Republican ထက်လွတ်တော်အမတ် Lindsey Graham က ABC This Week စီစဉ်မှာသတိပေးပြောဆိုပါတယ်။
This is not the last president America will have.
တကယ်လို့ရုရှားယူကရိန်းကိုဝင်သိမ်းမယ်ဆိုရင်အမေရိကန်ရုရှားဆက်ဆံရေးဆယ်စုနှစ်တွေနဲ့ချင်းပြည့်ရင်းသွားပါလိမ့်မယ်။အခုလက်ရှိသမ္မတသာမဟုတ်ဘဲနောက်သမ္မတတွေလည်းရုရှားနဲ့ပတ်သက်ပြီးဆက်ဆံလုပ်မှာမဟုတ်တော့ပါဘူး။ဒါကိုပူတင်နားလည်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ Azov ပင်လယ်ရဲ့မြောက်ဘက်မှာတော့ယူကရိန်းနယ်စပ်ဆောင်တပ်ရဲ့တင်းမုံငယ်လေးတွေသာရှိပြီးရုရှားနဲ့အင်အားချင်းမရှင်သာတဲ့အနေအထားမှသာရှိတာပါ။2014ခုနှစ်ကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်ပြီးယူကရိန်းရေတပ်အင်အားချိနဲ့လာခဲ့တာပါ။အမေရိကန်ကတော့ KF ကမရှိမဖြစ်တန်ယုံဝန်ထမ်းတွေကလွဲလို့အမေရိကန်နိုင်ငံသားတွေအားလုံးယူကရိန်းကထွက်ခွာကြဖို့တတိပေးထားပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေကိုစစ်တနန်းပေးနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေလည်းယူကရိန်းကထွက်ခွာပြီးတော့တခြားဥရောပနိုင်ငံတွေမှာပြောင်းရွှေ့တာဝန်ပေးမယ်လို့ကာကွယ်ရေးဌာနကပြောဆိုထားပါတယ်ခင်ဗျာ။
ဒါကတော့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကောင်းကတင်ပြသွားတာပါအခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ မြန်မာနိုင်ငံတွင်အင်အားစုအသီးသီးကြားမတူကွဲပြားတဲ့နိုင်ငံရေးရည်မှန်းချက်တွေနဲ့အရင်ကလှုပ်ဆောင်လာခဲ့ကြပေမဲ့ဒီကနေ့ကာလမှာတော့တူညီတဲ့ဘုံသဘောထားတစ်ခုချမှတ်လာနိုင်ကြတာဟာနိုင်ငံရေးအရာအောင်မြင်မှုဖြစ်တယ်လို့ KNY အမျိုးသားတွတ်တက်ရေးပါတီ KNPP အတွေ့အမှုနှစ်ဥအောင်စမ်းမြင့်က VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဥအောင်စမ်းမြင့် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
โอเคโอเค
ဆိုတော့တမအောင်ဆုံးကျွန်တော်မေးခွန်းကတစ်နှစ်အနာသိမ်းထားတဲ့တိုင်းပြည်အခြေအနေပေါ်မှာ KNPP နေနဲ့လက်ရှိအခြေအနေကိုဘယ်လိုများသုံးသပ်ထားပါသလဲခင်ဗျာအခုကတိုက်ပွဲတွေပိုပြင်းထန်လာတယ်ဟလာဖန်နာစီတာဟလာထောင်ချတာဒါတွေကလည်းပဲရော့မသွားတဲ့ပြင်ပိုများလာတယ်နောက်ပြီးတော့အပြန်အလှန်ပေါ့လေဟိုတက်ကြတာတွေလည်းပဲပိုဆိုးလာတာတွေတွေ့နေရပါတယ်ဆိုတော့ဒီအခြေအနေပေါ်မှာဥပမာဆိုရင်ဒီဘုံအားဖြင့်ဘယ်လိုများသုံးသပ်ထားပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်စားပေါ့ဒီအနာသိမ်းပြီးတော့ဒီတနေ့အတော်တွေမှာပေါ့နော်ကျွန်တော်တို့ဒီဘလော့ဆယ်ကတော့အားလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဒီနေဦးတော်လိုင်းရေလှုပ်ရှားမှုတွေကနော်အားကောင်းလာတာဖြစ်တွေ့ရတယ်ဒါကြောင့်လဲခုနကပြောရဲပေါ့နော်ဒီတနိုင်ငံလုံးကျွန်တော်တို့ဒီနှစ်ဖက်တိုက်ခိုက်မှုများလာဆိုတနိုင်ငံလုံးအတိုင်းတာနဲ့ဆိုလို့ရှိရင်ကျွန်တော်တို့အဖက်ဖက်ကလူလူလှုပ်ရှားမှုတွေကရပ်တန့်သွားတာမရှိဘဲနဲ့ဟာရင်းထန်လာတာကိုကျွန်တော်ကြားရတယ်။ဆိုတော့ကျွန်တော်တခုတော့ပြောပြချင်တယ်ကျွန်တော်ဝေးပြီးတဲ့နောက်ပိုင်းမှာပေါ့စစ်တပ်ကတော့အာဏာသိမ်းတာတော့၃ခေါက်လောက်ရှိသွားပြီ။ဆိုပမာတစ်ခေါက်ကတော့ကျွန်တော်တို့တဲ့ကငယ်သေးတယ်ပေါ့ဝေးကစားလောက်ပေါ့။ဒါမှလည်း88နဲ့2021ကတော့ကျွန်တော်တို့ကိုယ်တိုင်တော့ဒီပါဝင်လှုပ်ရှားမှုတဲမှာပါလာရတာပေါ့ဆိုတော့အရင်တော့ကလည်းကျွန်တော်တို့စာနာပြဝဲတွေကချင်းချင်းဖြစ်ခဲ့တာရှိပါတယ်84 85ဥတ္တရေခင်းတို့88တို့2000ဖုံတို့အစရှိသည်ဒါပေမဲ့လည်းကျွန်တော်တို့လူလူလှုပ်ရှားမှုတွေကဒီလပိုင်းလောက်ပဲစစ်တပ်ရဲ့ဒီအကြမ်းဖက်မှုနေနေမှုဖိနှိပ်မှုအောင်ပျောက်ွယ်သွားတာပုံများပါတယ်ဟုတ်ပဲဖြစ်ခဲ့တာဒါပေမဲ့လည်းဒီ2020နဲ့တခုနှစ်လူလူလှုပ်ရှားမှုကတော့ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲတစ်နှစ်လည်းပြည်လာခဲ့ပြီဖြစ်တယ်။ဒါပေမဲ့လည်းဒီဆီယနာရှင်ရဲ့ဖိနှိပ်ကြံဖဲမှုကျွန်တော်ဒီရှုံးမပေးမနဲ့ဆိုတော့ကျွန်တော်တို့ဒီနေ့အထိပေါ့ကြံ့ကြံ့ခိုင်နေတာခုခံရတာဆိုလို့ရှိရင်လက်နဲ့ဆွဲကြိုင်မှဒေါ်လာနဲ့အထိဖြစ်လာတာ။ဟုတ်က
ဲ့။
ဆိုတော့ခုကတော့ကျွန်တော်တို့ဒီတိုင်းသားလက်နဲ့ကြိုင်ဖွဲ့စည်းတယ်လေဒီဇာပေါ်နှစ်ပေါင်း90ကျော်ပေါ့ဒီဘန်ဒေါ်လာရေးတွေကျွန်တော်လောက်လာခဲ့ကြတယ်အဲ့တော့လူတို့ကနှစ်ပေါင်း90ကျော်ဒီစစ်တပ်ရဲ့ဘူကြဗန်မူတွန်းလှန်ပြီးတော့ဖယ်ရယ်နဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့အတွက်ပေါ့စုံတိုင်းတန်လေးထန်ချပြီးတိုက်ပွဲကိုကြားတဲ့ဒေါ်လာဒီဒေါ်လာတိုက်ပွဲတွေကတော့တော်ပြင်းထန်လာတာရှိတယ်အရင်တော့ကဆိုကျွန်တော်တို့မြန်မာနိုင်ငံထဲမှာပေါ့အားစုတီတီကနိုင်ငံရေးရည်မှန်းချက်တွေဒါမတူပွဲပြားမှုတွေအကောင့်တွေပေါ်ဆောင်ရွက်လာကြတယ်ဒီနေ့ဒီချိန်မှာတော့ကျွန်တော်အားလုံးပုံမှန်နားလည်လာတာဒီအာနာသိန်းစစ်ကောင်စီဟာကျွန်တော်တို့ရဲ့ဘုံရန်သူဖြစ်တယ်ဆိုတဲ့ပထမဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်အားလုံးကဘုံသဘောထားတစ်ခုချမှတ်လာနိုင်ခဲ့ကြတာဒါကတော့ကျွန်တော်နိုင်ငံရေးရပေါ့တော့မအောင်တွေ့ရတယ်
ဆိုတော့
ဟုတ်ကဲ့
ခုနပြောသွားတဲ့အတိုင်းပဲအချိန်ကြီးကဟလာအတိုင်းပြည်တွေမှာအချိန်ကြီးကတနေ့တစ်နေ့ပူပူပြီးတော့ဆိုးလာတယ်လူသားစာနာမှုအကျက်တဲ့ပူကြီးလာတယ်နိုင်ငံကကလည်းပဲဒါကိုပြောလာတယ်ဆိုတော့အချိန်ကြီးကပူကောင်းလာမယ့်လားလားတဲ့ပူပြီးတော့ဆိုးလာမယ့်အလားလားကိုနိုင်ငံကကပူပြီးတော့သတိပေးလာကြပါဆိုတော့ပြည်ရင်းစစ်အတိဖြစ်လာနေဆိုတော့အချိန်မျိုးတူတူတို့သတိပေးလာတာရှိပါတယ်အချိန်ကြီးတောင်ပြည်ရှင်းမှုဆိုရင်ဆိုတော့မြန်မာနိုင်ငံဒီပြည်တွင်းစစ်ကြီးမားတဲ့ပြည်တွင်းစစ်ပြီးပခါရုပ်ကိုဥတီသွားနေပြီလို့အဲ့လိုဥအောင်ဆန်းမြည်လို့ကောက်ချက်ချထားပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီလိုသတ်မှတ်ထားပါတယ်ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံနေပဲတော့ဗောနော်ကျွန်တော်တို့ဒီနိုင်ငံတကာရဲ့စာချုပ်စာတမ်းတွေမှာလည်းကျွန်တော်လက်မှတ်ထိုးထားတာရှိတယ်လူ့ကိုယ်ရေးကြီးညာစာတမ်းမှာတော့လကောင်းဒီပရိုတိုကောတွေမှာတော့ကောင်းဗောနော်ကျွန်တော်တို့ဂျနီဗာကွန်ဗင်းရှင်းလို့ဟာမျိုးတွေမှာတို့ထိုးလာတာရှိတယ်အဲ့တော့မြန်မာရဲ့အရေးဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီဥစားပေါ့ပြည်တွင်းစစ်ပဲလို့ကျွန်တော်သတ်မှတ်လို့မရတော့ဘူးဒါကတော့ကျွန်တော်တို့လူသားတူချင်းစီရဲ့သ
က်ရှင်ပိုင်ခွင့်နဲ့နောက်မှကျွန်တော်တို့ဒီရိုးစားပေါ့နော်ဒီရာဇဝတ်မှုကျူးလွန်နေတဲ့အရေးယူဆောင်ရွက်လိုအပ်လာပြီဒါကလည်းနိုင်ငံတကာနဲ့ဆက်ရဖြစ်တယ်ဒီနေ့ကပြည်တွင်းစစ်အရေးပဲအဲ့တော့နိုင်ငံတကာရဲ့နှုံးမရပေါ့နော်ကျွန်တော်တို့ဒီဟို intervention လုပ်လို့မရဘူးဆိုတာဒါတော့မမှန်ဘူးကျွန်တော်တို့ကောက်ချက်ချတယ်ဘာကြောင့်လဲဆိုလို့ရှိရှင်အာကျွန်တော်တို့ UN မှာလည်း Security Council မှာလည်းဒါရှိတာပေါ့ဒါကတော့ပြည်တွင်းစစ်လို့ပြောလို့မယ်ပြည်တွင်းစစ်အနေထားထက်ကျူးလွန်လာတယ်အစမတန်ပေါ့နော်ပြည်သူလူထုကိုအာဒီဥစ္စာပေါ့ဒီတိုက်ခဲ့ထားပြီးတော့မှကျွန်တော်တို့စီးရရအော်အင်အားလိုကြုံတုံးပြီးမှဒါတုံးနေတဲ့ကိစ္စတွေကလူလူရှိလို့မဟုတ်ဘူးလို့ကျွန်တော်ဟဲ့ဒါကလည်းနိုင်ငံတကာအနေနဲ့ပြောတာဖြစ်တယ
်
နောက်တစ်ခုကတော့ကျွန်တော်တို့ဒီနေ့တစ်ချိန်မှာကျွန်တော်တို့အားလုံးက stakeholder အားလုံးကကျွန်တော်ဒီနေ့သွားနေတဲ့နိုင်ငံရေးကိုเนาะကျွန်တော်နိုင်ငံရေးညီမချက်အောင်မြင်ချင်တယ်ဆိုရင်တော့ကျွန်တော်တို့အတိအကျဟန်ချက်ညီညီနဲ့တိုက်ပွဲဝင်ကြဖို့ခုကတော့တချို့နေရာတွေပဲတိုက်နေတယ်တချို့နေရာတွေကဘောနော်ဒီငိမ်တက်နေဆိုရင်တော့ဒီတော်လိုင်းကြီးကရေရှည်ဖြစ်သွားနိုင
်ဟုတ်ကဲ့ခင်ဗျာပြီးခဲ့တဲ့ရက်ပိုင်းကလာဒီ NUCC ပေါ့လေမြို့သားညီညီရေးတာဝန်ခံကောင်စီကကြီးမှုပြီးတော့ပထမဆုံးအကြိမ်ပြည်သူ့ညီလာခံဆိုပြီးတော့လုပ်တယ်အဲ့ဒီပြည်သူ့ညီလာခံကဒါ KNDP အနေနဲ့လက်တက်တယ်လို့ကျွန်တော်အဲ့လိုနားလည်ထားပါတယ်အဲ့ဒီပြည်သူ့ညီလာခံကနေပြီးတော့ Federal Democracy ပြည်ရင်အစိတ်အပိုင်း1နဲ့စိတ်ပိုင်း2ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအစီအမံကိုတည်ပြုတယ်တခါ NUCC မှာပါတဲ့အဖွဲ့ဝင်အစုအဖွဲ့တွေက Federal Democracy ပြည်ရင်ကိုအကောင့်တွေဖော်ဖို့သဘောတူတည်ပြုတယ်ဆိုပြီးတော့ထုတ်ပြန်ကြေထုတ်ထားတာကျွန်တော်တို့တွေ့ပါတယ်ဆိုတော့အဲ့ဒီ Federal Democracy ပြည်ရင်ကနေပြီးတော့ KNPP ကဘာများမျှော်လင့်ထားပါလဲခင်ဗျာ
KNPP ရဲ့နိုင်ငံရေးဥတီချက်ကတော့ကျွန်တော်တို့နားပြောသလိုနိုင်ငံရေးညီမချက်ရှိတယ်မြို့သားတန်းတွေတရားမျှတတိုင်းနဲ့ဝင်ပြဋ္ဌာန်းခွင့်အပြည့်အဝရှိရေးဆိုတဲ့ဟာဖြစ်တယ်အဲ့တော့ကျွန်တော်တို့NUCC မှာရေးဆွဲထားတဲ့ Federal Democracy အစိတ်ပိုင်း1မှာကကျွန်တော်တို့အနာဂတ်အတွက်တိုင်းပြည်ကိုတည်ဆောက်မလဲ။အဲအမှကျွန်တော်တို့ရဲ့ဥစ္စာပေါ့နော်ဒီဟိုနိုင်ငံရေးလမ်းပြမြေပုံတွေပါတယ်။နောက်မှကျွန်တော်တို့ရဲ့ခွင့်ရေးတွေပါတယ်။ပြီးကျွန်တော်တို့ရဲ့ value တွေပါတယ်။ဒါကတော့အနာဂတ် Federal အတွက်ကိုကျွန်တော်အဓိကထားပြီးရေးထားတာဖြစ်တယ
်။ဟုတ်ကဲ့
ဒီတိုင်းဆိုလို့ရှိရင်ကျွန်တော်တို့ကအမျိုးသားတန်းတူရေးကိုကောင်တယ်ပေါ်နိုင်တဲ့ပြည်ညာတစ်ခုဖြစ်တယ်နောက်တစ်ခုကလည်းဒီအစိတ်ပိုင်းနှစ်မှာလည်းလောလောဆယ်ကတော့အစိတ်ပဒါအနာဂတ်အတွက်ပြောတာ။နောက်အစိတ်ပိုင်းနှစ်ကျတော့ကျွန်တော်တို့ဂျာကာလာအတွက်အဓိကကျတယ်။ကျွန်တော်တို့အခုဖြတ်တန်းသွားမှာတော့ကာလ3ခုရှိတော့ဂျာကာလာနဲ့ဒါ interim era ဆိုတော့ transition နဲ့ federal democracy ဒီစောက်ရေးကာလဆိုရှိ။အဲ့တော့ဂျာကာလာမှာကျွန်တော်တို့ဒီဘိညင်အစိတ်ပိုင်းနှစ်ထဲမှာပါသဘောတူထားတာရှိတယ်။အဲ့ဒါကပြည်နယ်ရဲ့ပြည်ပြည်အုပ်ချုပ်ရေးတရားစီရင်ကဏ္ဍတွေပြည်နယ်ကပဲလိုအပ်တယ်လို့ဖွဲ့စည်းတည်ဆောက်သွားနိုင်တယ်ဆိုတဲ့အချက်တစ်ခုရှိတယ်။နောက်ပြီးမှလက်ရှိတိုင်းသာဒေါ်လာရေးဖွဲ့စည်းတွေကတည်ဆောက်အကောင့်တွေပေါ်ဆောင်ထားတဲ့အုပ်ချုပ်ရေးဥပဒေတရားစီရင်တွေကိုကျွန်တော်တို့ကလေးစားအသိမှတ်ပြုပြီးမှပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အချက်တွေကကျွန်တော်တို့လူချင်းနဲ့ဝိုင်းပြတ်ထမ်းခွင့်ကိုအချိန်ကပြီးပြီးမှစပြီးမှကြာကာလစပြီးစတင်ကျင့်သုံးပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုအဓိကဖော်ဖြစ်တယ
်။ဟုတ်ကဲ့
အဲတော့ကျွန်တော်
ဟုတ်ကဲ့ခင်ဗျခုနကဦးအောင်ဆန်းမင်းပြောသွားတယ်လို့အမျိုးသား KNDP ရဲ့အဓိကနိုင်ငံရေးဟိုဘူဝါဒကအမျိုးသားထဲမှာညီနာရေးဆိုတာပါတယ်ပေါ့နော်ဆိုတော့ရက်ရှိအချိန်တွေမှာဟလာဒီ NUCC NUGC PH စသည်အားဖြင့်အနာဒိတ်နောက်ပိုင်းမှာပေါ်လာတဲ့အခွင့်အစည်းတွေနဲ့လာဦးအောင်ဆန်းမင်းတို့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာပူးပေါင်းလှုပ်ဆောင်နေတာလက်တွဲလှုပ်ဆောင်နေတာညှိနှိုင်းနေတာဆွေးနွေးနေတာပြောဆိုနေတာတွေမှာအမျိုးသားတန်းတူညီညာရေးကိုပေါ်ဆောင်ဖို့အတွက်အလားအလာဘယ်လောက်ထိကောင်းပါပြီလဲ။ဥက္ကဆံမြေအဲ့ဒီအပေါ်မှာတကယ်ပဲအကောင်းမြင်တဲ့တည်ကြဖို့မျှော်လင့်ချက်ရှိထားပါလားခင်ဗျာ
။ကျွန်တော်အနေနဲ့ကတော့ဒီအနာဂတ် Federal တည်ဆောက်ရေးကာလအတွက်ကျွန်တော်တို့ brain ညင်အစိတ်ပိုင်းအတစ်ကိုရာတစ်ပေါ့နော်တစ်ကိုရာကျွန်တော်တို့တကယ်ကိုခတိရောက်အကောင့်တွေပေါ်မယ်ဆိုရင်တော့ကျွန်တော်တို့ဒီလူမျိုးတိုင်းပေါ့နော်ဒီတိုင်းသားတွေတန်းတူရေးနဲ့ကိုယ်ဝန်ပြဋ္ဌာန်းခွင့်ရဖို့ကတော့ကျွန်တော်ကောင်းတဲ့ပုံနိုင်မယ်လို့ထင်တယ်ဒါပေမဲ့လက်ရှိနေထား NUCC တဲမှာတော့ကျွန်တော်တို့မတူညီတဲ့ stakeholder တွေလာပြီးတော့မှ NUCC ဆိုတဲ့ platform ပေါ်မှာလာစုတာဖြစ်တယ်အဲ့တော့ NUCC တဲမှာကျွန်တော်တို့တိုင်းသားတွေရဲ့ပါဝင်ဆွေးနွေးမှုကတော့ပြောမယ်ဆိုရင်တော့ဗျာဒါပေါ့20ရာခိုင်လောက်ပဲရှိတော့ပေါ့အများစုကတော့အားလုံးသိကြတဲ့အတိုင်းပဲအဲ့တော့ကျွန်တော်တို့ကဒီထဲမှာကျွန်တော်တို့မူတစ်ခုချမှတ်တာရှိတယ်က ကျွန်တော်တို့ဖြေရှာတဲ့အခါမှာ full consensus decision making ဆိုရအားလုံးသဘောတူမှာเนาะဖွဲ့တစ်ဖွဲ့ကသဘောမတူဆိုလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဥစ္စာပေါ့ video power ကိုကျွန်တော်တို့ပေးထားတဲ့သဘောเนาะအဲ့ဒီပြန်လန်ပေါ့เนาะအဲ့ဒါရှိတယ်ရှိတဲ့အတွက်ဒါကတော့ကျွန်တော်တို့အနာဂတ်အတွက်ကောင်းမွန်တဲ့အဖြေရှာခြင်းတစ်ခုဒါလူများစုကနေမှနည်းစုကိုပန်းခွင့်မရှိဘူးဆိုတဲ့အချက်ကိုကျွန်တော်ကျင့်သုံးဖြစ်တယ်ပေါ့
။အဓိ
ကပြောချင်တာကတော့ရင်းရင်အစိပ်ပိုင်းတက်ကိုအကောင့်တွေပေါ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မျှော်မှန်းထားတဲ့အမသာတန်းတူရရမယ်။ဘယ်ပေါ့။ကောင်းပြီ
။ Okay ဆိုတော့လက်ရှိပူပေါင်းဆောင်ရွက်နေတာပြီပေါ့လေနော်။ပူပေါင်းဆောင်ရွက်တို့ဒီဟလာ CRPH, NUCC, NUG စသဖြင့်ဒီလိုပူပေါင်းဆောင်ရွက်မှုတွေမှာပူပေါင်းဆောင်ရွက်အားရသလားကြည်ကြည်နက်နက်ရှိပါရဲ့လားဒီပူပေါင်းဆောင်ရွက်နေတဲ့ကိစ္စတွေမှာ
ဒါကတော့ကျွန်တော်ကပြောသွားပြီးပြီကျွန်တော်တို့နိုင်ငံရေးအရဆွေးနွေးတဲ့ခါမှာလဲ state ကိုမတူညီတဲ့ပေါ့နော်ဒီနိုင်ငံရေးရည်မှန်းချက်တွေနဲ့အမူအရာတွေတူညီတဲ့ဟာတွေလာယူစုပေါ့ကြားထဲမှာတော့ဒါကြည်လည်ဆွေးနွေးရတာရှိရဲ့နောက်တစ်ခုကဒီနေ့ NUG ဆိုတာကတော့ကျွန်တော်တို့ဒါတော့ဒေါ်လာရေးအစိုးရပဲဟုတ်တယ်နော်ဒါပေမဲ့ကျွန်တော်တို့လက်တွေ့အကောင့်တွေဖော်နေရတာကတော့ကျွန်တော်လက်ရှိပြည်နယ်တွေကတော့တီတီအောင်ကျွန်တော်တို့ကဒီဒီစေနာရှင်ကိုတန်တဲ့အခါမှာဘယ်ကိုကြပေါ့အဓိကဒေါ်လာရဖြစ်တယ်အဲဒီတော့ကျွန်တော်တို့အခုကဂျာကာလာဆိုရဖြစ်တဲ့အတွက်ကျွန်တော်ဆိုရတရလိုမျိုးအောင်လည်းပေါ်နိုင်တာရှင်းရှင်းပဲရှင်းတယ်ဘာလို့ဆိုရတရအနေနဲ့တာဝန်ခံပတ်သေးတယ်လို့ကျွန်တော်ရှင်းတယ်နေ့တစ်ချိန်မှာတော့အဒီဗိတ်တိတ်မဖြစ်ဘူးဆိုလိုတာကတော့ဌာနဆိုင်ရာတွေပြင်ထားပြီမဲ့ဒီဌာနဆိုင်ရာဒီလုပ်ငန်းတွေကိုတကယ်အစိုးရတက်ရလို့ကောင်းတယ်ခြင်းကဒါတော့အဲ့ဒီပုံမှာတော့အားမလို့အားများတော့ဖြစ်တယ်ဒါမှမဟုတ်လည်းကျွန်တော်တို့လက်ရှိအနေထားကိုကျွန်တော်နားလည်တယ
်
နားလည်တဲ့အတွက်ကျွန်တော်ကတော့ဘယ်ရွယ်မှာကတော့ကျွန်တော်ဖွဲ့တဲ့တပိနဲ့လည်းလုပ်လို့မရဘူးအားလုံးနဲ့ပေါအောင်လုပ်ရမယ်ဆိုတဲ့တွေးခေါ်ယူဆနေပဲအားလုံးကတော့ဖြစ်တော့
ဟုတ်ကဲ့ကဲ့ဆိုတော့ KMPP ကဒီဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီဆီယာနာသိမ်းမှုကိုစန့်ကျင်တဲ့ဒိုင်းသာလက်နက်ကိုင်ဖွဲ့စည်းတွေထဲမှာ KMPP ကထိတ်တန်းကနေပြီးတော့အခုချိန်ဆိုရင်တရဲဝင်ကြီးရောက်ကိုပါဝင်နေတာကျွန်တော်တို့တွေ့ရပါတယ် KMPP အနေနဲ့အခုလိုမျိုးဆီယာနာသိမ်းမှုကိုစန့်ကျင်တွန်းလှန်တဲ့လှုပ်ရှားမှုဟာဘာကြောင့်အခုလောက်ထိထဲထဲဝင်ဝင်ကြီးရောက်ပါဝင်ဖို့အတွက်စုဖက်ဖြစ်ခဲ့တာခင်ဗျာ
ကျွန်တော်တို့အကြောင်းရင်းတစ်ခုရှိတယ်အဲ့တော့ကြောင်းရင်တစ်ခုရှိရပထမတစ်ကတော့ကျွန်တော်တို့ပြည်နယ်ကလူငယ်လူရွယ်တွေကဒီနေ့ဆရာနာရှင်စန့်ကျင်ရေးမှာကျွန်တော်ငြိမ်းချမ်းစွာပဲကျွန်တော်ဆန္ဒပြခဲ့ကြတာဖြစ်တယ်။ဆိုတော့လက်နဲ့မရှိဘူး။ဘာမှမရှိဘူး။သူရဲ့ဆန္ဒကိုထုတ်တတပဲထုတ်။တို့ရှိမှာတော့ယူတတပဲ။ဘာမှအကြမ်းဖက်ဆောင်ရွက်တာမရှိဘူး။ဒါမှလည်းဆရာနာရှင်ကစပြီးကျွန်တော်တရားဖန်ဆီးတာတွေတတ်တာချက်တာတွေစာလုံးလာတဲ့ခံမရဖြစ်ပြီးကျွန်တော်ဒီနယ်လုံးအတိုင်းတာနဲ့စတင်မှာရှာမှုဖြစ်လာတယ်ဖြစ်လာတဲ့ခါမှာကျွန်တော်တို့ KMPP ကဒီအမျိုးသားရေးအတွက်ခုခံဒေါ်လာရေးလုပ်တဲ့ဒေါ်လာရေးဖွဲ့စည်းဖြစ်တယ်ဆိုတော့အမျိုးသားဒုတိယလုံးနှစ်နာလာရင်အမျိုးသားရေးကကျွန်တော်တို့ဖြစ်တယ်လို့ KMPP ကကျွန်တော်ခံထားတယ်ရမလို့အမျိုးသားဒုတိယလုံးနှစ်နာတဲ့လူလူရှိလို့မဟုတ်ဘူးဆိုတဲ့သုံးချက်ချက်ကကျွန်တော်ရှိတယ်အဲ့မလို့ကျွန်တော်တို့လူတို့ကိုဖိနှိပ်လေလေကျွန်တော်တို့ကလည်းရှေ့တန်းကပါဝင်ဆိုရက်ဟောကျွန်တော်တို့ရှိတယ်အပရမအုပ်ဆိုအချက်ပဲဘာလို့ကျွန်တော်တို့ကလူတွေအမျိုးသားတွေအလုပ်လုပ်တဲ့တော်လိုက်ဖြစ်တယ်ပေါ့နော်အဲ့တစ်ချက်နောက်တစ်ချက်ကကျွန်တော်တို့ကလက်နက်ကင်ကြမ်းဖက်ဝါဒီတွေခင်ဗျနော်ငြိမ်းချမ်းရေးကိုလာတယ်ဒါမဲ့ကျွန်တော်တို့စစ်အာဏာရှင်နဲ့ကျွန်တော်တို့ငြိမ်းချမ်းရေးကိုခောက်ခောက်ခါခါပြေဆုံးဆွေးနွေးပြီးဖြစ်တယ်ပြောမယ်ဆို1963ခုနှစ်တော့ NDF ခေတ္တကကျွန်တော်တို့ဥက္ကဋ္ဌကြီးဦးမော်ရယ်ကိုပြစီပြီးတော့မှဆရာနာရှင်နဲ့ကျွန်တော်ဆွေးနွေးတယ်ငင်းချိုင်းဆွေးနွေးတယ်ဒါမှမဟုတ်ကံကောင်းလို့လောက်ကြံမှုကနေလွတ်မြောက်လာဖြစ်တယ်။နောက်ကျွန်တော်ပါလာပြီးတဲ့နောက်ပိုင်းပေါ့နော်1994 95 1998 2001 2012ကနေမှကျွန်တော်တို့ဒီ2020ထိပေါ့ကျွန်တော်တို့ငင်းချင်းဇွဲဝိုင်းမှာကျွန်တော်တို့တပ်ပေါင်းစုနဲ့တော့လကောင်းကျွန်တော်တို့ KMP တစ်ဖွဲ့တည်းဆွေးနွေးခဲ့ အဲ့လိုဆွေးနွေးခဲ့တဲ့အခါမှာကျွန်တော်တို့ကသမိုင်းကြောင်းရှိတယ်ကျွန်တော်တို့ကတိချလွတ်လပ်တဲ့ပြည်နေပြည်ဖြစ်တယ်ရှေ့တော်ပေါ့နော်ကျွန်တော်နိုင်ငံကြီးဥပဒေသို့တော်လည်းပဲကျွန်တော်တို့ကမ္ဘာနိုင်ငံကြီးလက်ရှိနိုင်ငံကြီးနားလေအဲ့ဒီအတွက်ကြောင့်ကျွန်တော်2001မှာကျွန်တော်တို့နိုင်ငံကြီးရည်မှန်းချက်ကိုပြောင်းပြီးမှ favorite တိဆောက်ရေးဆိုစလာစလာခဲ့တော့ကျွန်တော်တို့နိုင်ငံကြီးဆွေးနွေးတဲ့အခါမှာကျွန်တော်တို့သာတန်းတူရေးတရားမျှတရေးကိုတည်ပြီးမှကျွန်တော်ဆွေးနွေးတာဖြစ်တယ်ဒါပေမဲ့ဆရာနာရှင်ဘက်ကဆွေးနွေးလာတာဒီကျွန်တော်တို့ central light စနစ်နဲ့တပြည်တော်စနစ်ကိုမဆောင်ပေးတယ်နောက်ပြီးမှစစ်တပ်တဆိုးရှိရေးနဲ့ကျွန်တော် 2008 ကိုနော်မခံရေးဟုတ် 2008 ကစစ်တပ်အာဏာသာတည်မြဲရေးအတွက်ဒါအထောက်ပံ့ပြုနေတဲ့ပြည်စည်းပုံအခြေခံဖြစ်တယ်ဒါကိုအထောက်ပံ့ပြုပြီးဒါတွေပဲဆွေးနွေးတယ်ကျွန်တော်တို့အဓိကတောင်းဆိုနေတဲ့မျိုးသားတန်းတူရေးကိုသိလူရှုကြေရန်ကတော့လက်နဲ့ချရေးကိုပဲဥတည်တာပေါ့ဗျဆိုတော့အဲ့ဒါကြောင့်မလို့ကျွန်တော်တို့ NCA မှာလည်းမထိုးနိုင်ဘူး။အားကြောင့်ဒီနေ့2001ကကျွန်တော်တို့နားလည်တာကပဲလူအရေးကိုကျွန်တော်တို့ကြည့်ရမှာတစ်ချက်ကနောက်ပြီးမှကျွန်တော်တို့လူချင်းတဲ့နိုင်ငံရေးပန်းတိုင်းကိုသွားဖို့အတွက်ကတော့ကျွန်တော်တို့တနိုင်ငံလုံးအတိုင်းအတာနဲ့ရှာမှာရဲ့။ဆိုတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုတော့ဒီနေ့ကျွန်တော်တို့ဒါကြောင့်မလို့နိုင်ငံရေးရလည်း CC မှာပါတာဖြစ်တယ်။နောက်ပြီးမှဒီနေ့ကျွန်တော်တို့ပေါ့နော်။သူကတော့ဒီကတော့ကျွန်တော်တို့နိုင်ငံရေးစစ်အာဏာရှင်နဲ့ဆွေးနွေးနေမယ်ဆိုရင်တော့2008ရှိနေမယ်သူတို့နဲ့ဆွေးနွေးနေမယ်ဆိုရင်တော့ကျွန်တော်တို့လိုချင်တဲ့အမျိုးသားတန်းတူရေးတရားမျှတရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရတော့အကောင့်တွေပေါ်နိုင်မှာကျွန်တော်တို့ဒီလိုကြည့်တယ်အဲ့တော့နိုင်ငံရေးဆွေးနွေးချင်တယ်ဆိုရင်တော့စစ်တပ်ကနေရောနိုင်ငံရေးကနေစုခွာဖို့အတွက်အာမခံချက်ပေးနိုင်တဲ့တနည်းဆွေးနွေးဖို့ဖြစ်လာတယ်အားလုံးအားပါပဲ
ဟုတ်ကဲ့ပါခင်ဗျာပွန်ဆန်နေခုလိုမျိုးပြေဆိုပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်လို့
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင် KND အမျိုးသားတိုးတက်ရေးပါတီ KNPP အတွင်မှုနှစ်ဦးအောင်စံမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့မဆုမြတ်မွန်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါစပိန်နိုင်ငံကတလိုးနီးယားနယ်မှာဇန်နဝါရီလကုန်ပိုင်းရောက်တိုင်းကြက်သွန်စားပွဲကိုကျင်းပပါတယ်ဒီဒေတာကန်တွေအလေးထားကြတဲ့ကြက်သွန်စားပွဲတော်စီကိုကျမတို့မဆုမြတ်မှုနဲ့အတူသွားပြီးတော့ကြည့်ကြရအောင်ပါ
စပိန်နိုင်ငံအရှေ့မြောက်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားနယ်မှာစောင်းရာသီရောက်တိုင်းဒီနယ်သားတွေအလေးထားစားကြတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေပေါ်ပါတယ်ချက်သွန်တွေကိုရိတ်သိမ်းပြီးတာနဲ့မီးပေါ်ပေါ်ပြစ်တဲ့မီးဖုတ်ပြီးတော့ခရမ်းကျင်သီးမီးဖုတ်ငရုတ်သီးပွားမီးဖုတ်တို့နဲ့လုပ်ထားတဲ့ sauce တို့နဲ့တို့စားတာပါကက်တလိုးနီးယားနယ်မှာအဓိကထားစိုက်ပျိုးတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေကချက်သွန်မိတ်ခက်ချီချီပုံစံဖြစ်ပါတယ်အလုံးတုတ်တုတ်ချက်သွန်မိတ်လို့ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးထားတာမို့ထူးခြားတယ်လို့ပြောကြတာပါကယ်ဆော့ချက်သွန်တွေကပုံမှန်ဟင်းချက်ချက်သွန်တွေလောက်လည်းမမှော်ပါဘူးဒီနယ်ကမိသားစုထမင်းဝိုင်းတိုင်းမှာမပါမဖြစ်တဲ့ကောက်ဆူတာတာလို့စပိန်လိုပြောတဲ့ကယ်ဆော့ချက်သွန်မီးဖုတ်ဟင်းလျာကိုဘလောက်အလေးထားလဲဆိုရင်ဒီချက်သွန်မျိုးစားထွက်တဲ့ Vaiz မြို့မှာဇန်နဝါရီလကုန်ရောက်တိုင်းမှာချက်သွန်စားပွဲတော်ကိုကျင်းပပါတယ်ကောက်ဆူတာတာချက်သွန်မီးဖုတ်စားပွဲတော်ကို1982ခုနှစ်ထဲက Vaiz မြို့မှာနှစ်ဆင်ကျင်းပလာခဲ့ပြီး2020ခုနှစ်တုန်းကပဲကိုဗစ်ကရောဂါကြောင့်ပြိုင်ပွဲမလုပ်ဖြစ်ခဲ့တာပါပွဲတော်ချိန်ဆိုချက်သွန်စားပြိုင်ပွဲကျင်းပတဲ့မြို့လေရင်ပြင်ပတ်လည်မှာပြိသက်3000ကျော်လောက်လာရောက်ဆင်နွှဲကြလေရှိပါတယ်ရိုးရာကက်တလန်နဲ့တောင်တူလေသမားအဝတ်အစားတွေဝတ်ထားကြသူတွေကကယ်ဆော့ချက်သွန်တွေကိုမိသွေးမိဖို့တွေပေါ်မှာမိဖုတ်ကြပါတယ်ပြိုင်ပွဲစပြီဆိုရင်တော့အဲ့ဒီချက်သွန်မိဖုတ်တွေကိုပြိုင်ပွဲဝင်သူက45မိနစ်အတွင်းအများဆုံးစားနိုင်သလောက်စားကြရတယ်လို့ပွဲစီစဉ်သူတွေကရှင်းပြပါတယ
် Como hay año de pandemia tenemos 10 concursantes los otros años teníamos 20
ဒီနေ့မှာတော့ကာယောဂါကြောင့်ဝင်ပြိုင်တဲ့လူ၁၀ယောက်ပဲရှိပါတယ်။ပုံမှန်ဆိုအယောက်၂၀ဝင်ပြိုင်တဲ့ပွဲပါ။ပြိုင်ပွဲကြာချိန်ကတော့45မိနစ်ဖြစ်ပါတယ်။ပွဲစပြီးဆိုရင်ပြိုင်ပွဲဝင်တဲ့လူတစ်ယောက်ချင်းစီကိုချက်သွန်50စီပေးပါတယ်။အပြိုင်စားနေကြချင်းထပ်လူချင်းနေဆိုရင်ကျွန်တော်တို့ထပ်ပြီးပေးပါတယ်။ပြိုင်ပွဲဝင်သူတစ်ယောက်ချင်းစီဘယ်လောက်အများကြီးစားသလဲဆိုတာအလေးချိန်မှတ်ထားပါတယ်။အစားပြိုင်တဲ့သမတ်ချင်းပြည့်သွားရင်မစားနိုင်မဲ့ကြံနေတဲ့ချက်သွန်တွေရဲ့အလင်းချိန်ကိုချိန်ပါတယ်။အဲ့ဒီနည်းဘယ်သူကဘယ်လောက်များများစားထားသလဲဆိုတာကျွန်တော်တို့သိရပါတယ
်အခုလိုကျက်သွန်မီးဖုတ်စားတာ19ရာစုအကုန်ပိုင်းလောက်ကစားတယ်လို့ဒေသခံတွေကပြောပါတယ်တောင်သူတွေတနေ့မှကျက်သွန်မီးဖုတ်ထားရေးမိသွားကြလို့အပေါ်ရန်ပိုင်းတူးသွားပေမဲ့အဲ့ဒီတူးနေတာတွေကိုဖယ်ပြီးတော့အထက်ကကျက်သွန်ကိုစားကြည့်တဲ့အခါမှာချိုးပြီးတော့ညဉ့်ညံ့တဲ့အရသာကိုတည်သွားကြတာလို့ဆိုပါတယ်အဲ့ဒီထဲကစားလို့ကယ်ဆိုတာတာကျက်သွန်မီးဖုတ်ကိုဟင်းလျာတစ်ခုအနေနဲ့အထူးတလဲစားကြတာဖြစ်ပါတယ် ပြန်ပွဲဝင်သူတွေအနေနဲ့ကအများဆုံးစားနိုင်တယ်ဆိုတာထက်သူတို့နေရဲ့ရိုးရာအဆင်အလာကိုထိရရောက်တယ်ဆိုတာပြသနိုင်တဲ့အတွက်ဂုဏ်ယူစရာဖြစ်တယ်လို့ပြောပါတယ
်။ Muy contento la verdad porque es la segunda vez que participo y tenía ganas de a ver si conseguía esta segunda vez conseguía el título.
တိတ်ပြောပါတယ်ကျွန်တော်ဒါဒုတိယအကြိမ်ဝင်ပြိုင်တာပါ။လွန်ခဲ့တဲ့နှစ်နှစ်ကဝင်ပြိုင်ခဲ့ကြတဲ့ကအရန်နိုင်ကျင်တာပါ။ဒါပေမဲ့အဲ့ဒီတုန်းကဒုတိယဆုပဲရခဲ့ပါတယ်။အခုတော့နောက်ထပ်ရီမန်းချက်တစ်ခုပြည့်သွားပြီမို့တိတ်ကိုဝမ်းတာရပါတယ
်သူကတော့45မိနစ်အတွင်းမှာချက်သွန်138ခုစားပြီးတော့ပထမဆုရသွားတာပါ45မိနစ်အတွင်းမှာချက်သွန်100ထက်မနည်းစားရတာကလည်းလွယ်တော့မလွယ်လှပါဘူ
းlos primeros 50 muy bien en casi en 14 minutos los tenía acabado luego ya con el
ပထမတော့ကျွန်တော်တော်တော်စားနိုင်ပါတယ်15မိနစ်အတွင်းချက်သွန်50လုံးကောင်စားနိုင်ပါတယ်ဒုတိယတစ်တုပ်လည်းထပ်ပြီးရောကျွန်တော်စားတာနှေးလာပါတယ်နောက်ဆုံးအတုပ်ရောက်တော့တော်တော့ကိုမစားနိုင်တော့ပါဘူးပွဲပြီးချိန်မှာချက်သွန်3လေးလုံးလောက်မစားနိုင်ပဲကြာနေပါတယ
်ချက်သွန်စားပွဲတော်မှာချက်သွန်အများဆုံးစားနိုင်သူကိုပဲစုပေးတာမဟုတ်ပါဘူးအကောင်းဆုံးကြောက်ဆော့ချက်သွန်တွေကိုစိုက်ပျိုးနိုင်သူလည်းသမားစုရိုမက်စကိုဆော့အကောင်းဆုံးလုံနိုင်သူစုစားတဲ့စုတွေလည်းပေးပါတယ
် la fiesta de la calzada en Vall pues tiene una relevancia
ချက်သွန်စားပွဲတော်က Boris Mew အတွက်သိပ်အရေးပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ကျွန်တော်ထင်တော့ကက်တလိုနီးယားနယ်မှာရေပန်းအစားဆုံးအစားအသောက်ပွဲတော်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့ကက်တလန်နယ်သားတွေအတွက်ကတော့မိသားစုတွေမိဆွေတွေစုံကြစားသောက်ကြတိုင်းဒီချက်သွန်ဟင်းကမပါမဖြစ်ပါ
။ကယ်ဆော့ချက်သွန်တွေနှုတ်ပြီးတာနဲ့တန်းပြီးတော့မိသွေးမိဖို့ပေါ်တဲ့မိဖို့ကြလေးရှိပါတယ်။မိဖို့ပြီးသွားရင်ချက်သွန်တွေကိုအေးမသွားအောင်လို့အစည်းလိုက်သတင်းစာဆက်ကူနယ်ပဲဖြစ်ဖြစ်တတ်ထုဆက်ကူပြားနယ်ပဲဖြစ်ဖြစ်ပတ်ထားကြပါတယ်။ကယ်ဆော့ချက်သွန်မိဖို့တွေကိုစားကန်နီးမှအပေါ်ကတူးနေတဲ့အလွှာကိုခွာချပြီးတော့ရိုမက်စကိုဆော့စ်နဲ့တိုးစားကြတာပါရိုမက်စကိုဆော့စ်ကတော့ယောမခစ်ထဲကစားကြတဲ့ဆော့စ်လို့ပြောပါတယ်ချက်သွန်ဘူးခရမ်းချင်သည်ရုပ်သီးဘွားအယ်မွန်သီးတို့ကိုမိဖို့ပြီးတော့တန်လွင်စီရှာလကာရီထည့်ပြီးရော့ကျိတ်လုပ်ထားတဲ့ဆော့စ်ဖြစ်ပါတယ်ခက်ရှည်ရှည်အလုံးတုတ်တုတ်ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးရတဲ့ကယ်ဆော့ချက်သွန်မျိုးတွေကိုစပိန်နိုင်ငံနဲ့ပြင်သစ်နိုင်ငံကဒေသတချို့မှာစိုက်ပျိုးကြပါတယ်ဒါပေမဲ့ဒီချက်သွန်မျိုးတွေမူလအစထွက်တာကတော့စပိန်နိုင်ငံကက်တလိုနီးယားနေတဲ့က Vice မျိုးဖြစ်တယ်လို့ EU ဥရောပသမ္မတရဲ့ပထဝီအညွှန်းမှာတရားဝင်ညွှန်ပြသတ်မှတ်ထားပါတယ်ရှင်ကျွန်မဆုမြတ်မွန်ပ
ါဒါကတော့မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွားအစီအစဉ်ပါရှင်စပိန်နိုင်ငံကက်တလိုနီးယားနယ်ကချက်သွန်စားပွဲတော်အကြောင်းကိုကြည့်ရှုနားဆင်ကြကြတာပါအခုတော့သတင်းအချင်းချုပ်ကိုကိုစော်မူကျော်ကပြောပြမှာပါရှင်
ရုရှားအနေနဲ့ယူကရိန်းကိုဝင်ရောက်တိုက်ဖို့ဖြစ်နိုင်ခြင်းအများကြီးရှိနေသေးပဲဖြစ်ကြောင်းနဲ့ရုရှားအနေနဲ့ဆွေးနွေးဖြေရှင်းမှုတွေကိုဆက်လုပ်ဖို့အင်ကာနေမှာအမေရိကန်သမ္မတဘိုင်ဒန်ကတိုက်တွန်းပြောဆိုလိုက်ပါတယ်ဒုတိယကမ္ဘာစစ်ဟာလူအလုတိုက်ခဲ့ရတဲ့စစ်ပွဲဖြစ်ပါတယ်ဒါပေမဲ့လည်းရုရှားကယူကရိန်းကိုတိုက်မယ်ဆိုရင်တော့ဒီစစ်ပွဲဟာရွေးချယ်စရာရှိလျက်နဲ့တိုက်တဲ့စစ်ပွဲအကြောင်းမဲ့တိုက်တဲ့စစ်ပွဲဖြစ်လိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်ကာနေမှာအင်ဗျူတော်မှာပြောဆိုသွားခဲ့တာပါအင်ကာနေမှာပဲရုရှားသမ္မတဗလာဒီမာပူတင်ကတော့ဆွေးနွေးမှုတွေအတွက်အသင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်ဒါအပြင်ရုရှားတပ်တချို့ယူကရိန်းနဲ့ဇက်ကပြန်လည်ရုပ်သိမ်းခဲ့တယ်လို့ရုရှားဘက်ကပြောပါတယ်ဒါပေမဲ့အမေရိကန်ဘက်ကတော့အတည်မပြုနိုင်သေးဘူးလို့ဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ဟာဒီတူကောင်းဆောင်နေအပါအဝင်မဟာမိတ်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးတိုင်းနဲ့ချီတဲ့ရုရှားတပ်တွေဝိုင်းခံထားရတဲ့ယူကရိန်းအရေးဆွေးနွေးဖို့အင်ကာနေမှာဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြအတဲကိုကူညီဖြည့်ရှင်ဖို့အတွက်ကုလသမဂ္ဂနဲ့လက်တွဲပြီးရှေ့လာတဲ့ကြာရင်နိုင်ငံတကာညီလာခံတရက်ကိုကျင်းပသွားမယ်လို့အင်ကာနေတုန်းကဗြိတိန်နိုင်ငံကထုတ်ပြန်ကြေညာပါတယ်။အကူအညီပေးရေးဝန်ထမ်းတွေကတော့နေပေါင်း20ကြာအာဖဂန်စစ်ပွဲမှာတည်ခဲ့ရတဲ့အရေးအတွက်အထက်အငတ်ပေးကြောင်တည်မဲ့သူအရေးအတွက်ကပိုများနိုင်တယ်လို့လည်းသတိပေးနေပါတယ
်။ကုဆောင်မှုကြပါရှင်။သတင်းအချင်းချုပ်ကိုပြောပြသွားတာပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရရှင်။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွင်ပါ။အ ံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Nick Evernock ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လောကသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အတွေ့အကြုံကနေကြင်ွေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.